Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်နိုဗ ెంబ ర్ 19ရက်တောက်စာနေ့ညပဲအတွက် VOE မြန်မာပိုင်းအစီအစဉ်တွေကိုဝါရှင်တန်မြို့တော်ကနေကြားရိုက်ထုတ်လွှင့်နေပါပြီရှင်ဆမစမြန်မာပါရှင်ရုပ်တန်နဲ့ပါတင်ဆက်သွားမယ့်အစီအစဉ်တွေကိုစီစဉ်တင်ဆက်ပေးသွားပါမယ
်ဒီရခင်ကြပါစီခင်ဗျာဒီကနေ့ညသတင်းတွေထဲမှာဒေါ်ဆက်စုကြည်ပေါ်ဆွဆွဲထားတဲ့အာဂရီမှုတွေဒေလူရသက်တွေတူဒီကနေ့ဆွဆွဲခဲ့တဲ့သတင်းနဲ့အတူဦးဖြိုးစီရတော်ကိုဖမ်းဆီးထားတဲ့ကြောင်းစစ်ကောင်စီကအတည်ပြုထုတ်ပြန်တာနဲ့အာဆီယံဘုံဘောညီချက်၅ချက်ကိုပြည်ဝအကောင့်တွေပေါ်ဖို့ဂျပန်နဲ့ကမ္ဘောဒီးယားတို့ကမြန်မာစစ်ကောင်စီကိုတိုက်တွန်းလိုက်တဲ့သတင်းတွေနဲ့အတူဒေတာတွင်းနဲ့နိုင်ငံတကာသတင်းတွေကိုဥတမောင်တန်းနဲ့ကျွန်တော်ကြော်သိပြပြပါမယ်
။ရန်ကုန်တိုင်းကဒဂုံစိတ်ကန်းလှိုင်းသာယာစာကြည်တာစတဲ့မြို့နယ်တွေအပါအဝင်မြို့နယ်တချို့မှာလုံခြုံရေးတွေကစစ်ဆေးမှုတွေကိုတိုးမြင့်လုပ်နေပါတယ်။စကိုင်းတိုင်းကရင်းမပင်နယ်တွေကရွာတချို့မှာလည်းဆက်တက်ကနေမြေရှင်းလင်းရေးလုပ်နေတဲ့အတွက်ရွာ၃ရွာထက်မနည်းကရွာသူရွာသားတွေထွက်ပြေးနေကြရပါတယ်။
လေမနာမှာသူကနေပြီးတော့ရှင်ရှင်တက်ပွဲနဲ့ပေါ့နော်တက်ဖြန့်ပြီးတော့ရှင်ရှင်လုပ်တဲ့ပုံစံမျိုးဖြစ်လို့ခုမှတော့ဒီရွာကလည်းမနခင်ပိုင်းကလည်းအကုန်လုံးပေါ့နော်ရှောင်းတဲ့နေသားဖြစ်သွားတယ်ချင်းသွားကားပါမယ်နှောက်ရုပ်ပါမယ်တောင်းကျင်းပါမယ်အဲ့ဒီသုံးရွာကတော့ရှောင်းကြတယ်ချင
်းရင်းမပင်နဲ့ကောင်းစင်ကျေးရွာကြီးမှာလည်းဆက်တက်တဲ့ဒေသခံကာကွယ်ရေးအဖွဲ့တွေကြားမှဒီကနေ့တိုက်ပွဲတွေဖြစ်ခဲ့ပါတယ်တခါဒီမကွေးတိုင်းတွေကစောနယ်ထဲမှာလည်းဆက်တက်တဲ့ဒေသခံပြည်သူကာကွယ်ရေးအဖွဲ့တွေတိုက်ပွဲဖြစ်နေတာမှဆက်တက်ကလေဆောင်ကားတွေပါတိုက်ခိုက်နေတယ်လို့ဒေသခံတွေခန့်ပြနေကြရပါတယ်အခုလိုမျိုးနောက်ဆုံးရသတင်းမျိုးကိုသိရမှာပါတခါတုဒ္ဒဆောင်တဲ့အမေရိကန်တခွင်သိပ္ပံနဲ့နှီးပညာအမျိုးသမီးကဏ္ဍစားတဲ့အပတ်စဉ်အစီအစဉ်တွေကိုလည်းနောက်ပိုင်းထုတ်ဖန်ပေးမှာပါအခုအရင်ဆုံးတော့ဒီကမ္ဘာမှာထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့ဦးတင်မောင်တန်းတို့အကြည့်ညာပေးကြပါမယ်ရှင
်မြောက်အမေရိကဒေသဆိုင်ရာအမေရိကန်ရဲ့အနာဂတ်အမြင်ဟာဘုံတူညီတဲ့ဆွမ်းအားတွေပေါ်အခြေခံထားပြီးလွယ်လွယ်လုံဆောင်ခြင်းအပြင်အကြံအတွဲတွေကိုဖြည့်ရှင်းနိုင်မယ်ဆိုတာပဲဖြစ်ပါတယ်လို့အမေရိကန်သမ္မတဂျိုးဘိုက်ဒန်ကပြောပါတယ်ရောင်နေရောင်အခြေယူပြောဆိုဆွေးနွေးပြီးတော့အားလုံးအတူတကွလက်တွဲလှုပ်ဆောင်ခြင်းအပြင်အကြက်တဲတွေအားလုံးကိုဖြည့်ရှင်းနိုင်မှာဖြစ်ပါတယ်ကဲ
We can meet today and we can meet all the challenges if we just take the time to speak with one another by working together and we have to end the pandemic and to take decisive actions to curb
ရောင်နေရောင်အခြေယူပြောဆိုဆွေးနွေးပြီးတော့အားလုံးအတူတကွလက်တွဲလှုပ်ဆောင်ခြင်းအပြင်အကြက်တဲတွေအားလုံးကိုဖြည့်ရှင်းနိုင်မှာဖြစ်ပါတယ်ကာယောဂါကိုကျွန်တော်တို့အဆုံးသတ်ကြရမှာဖြစ်တယ်လို့ဥရုယာတီအကြက်တဲကိုဖြစ်ရှင်းဖို့ခိုင်မာတဲ့ဆုံးသတ်ချက်တွေချမှတ်ကြရပါမယ်လို့ကနေဒါဝန်ကြီးချုပ်ဂျက်စင်ထရူဒိုမက္ဆီကိုသမ္မတအန်ဒရီမန်နူယယ်လိုပက်စ်အိုဘရာဒေါ်ရိုနဲ့ဂျာတာဘရီနီကလုပ်တဲ့၅နှစ်တွင်ပထမဆုံးကျင်သုံးမှုဆိုင်အစည်းအဝေးတွင်သမ္မတဘိုင်ဒန်ကပြောသွားပါတယ်။ COVID-19 ကာယောဂါအရေးစီးပွားရေးပုံမျိုးတက်မှုဆိုင်ရာနဲ့ရွှေ့ပြောင်းနေထိုင်သူများဆိုင်ရာကိစ္စရပ်တွေအပါအဝင်မြောက်အမေရိကဒေသတော်မကဒေသအားလုံးအပေါ်တည်ရောက်နေတဲ့ပြဿနာတွေအတွက်အထင်ရှားဖို့ခေါင်းဆောင်သုံးဦးထိပ်သီးအစည်းအဝေးလုပ်ခဲ့ကြတာပါ။သမ္မတဘိုင်ဒန်ရဲ့အမေရိကန်ပစ္စည်းဝယ်ယူကြဆိုတဲ့အစီအစဉ်ကိုကိုဂျိုးစီးပွားကာကွယ်ဝါရအဖြစ်ရှုမြင်ထားတဲ့ကနေဒါဝန်ကြီးချုပ်မစ္စတာထရူဒိုကနောက်အမေရိကဒေသစီးပွားရေးဆိုင်ရာဘယ်လိုအစီအစဉ်မျိုးမှမဆိုကနေဒါလူသားတွေကိုခြံထားခဲ့လို့မရဘူးဆိုတာအလေးထားပြောခဲ့ပါတယ်။စီးပွားရေးတိုးတက်မှုကိုတရုတ်ကိုတံပြန်ရေးနောက်ထပ်နည်းလမ်းတစ်ခုအဖြစ်မက္ဆီကိုသမ္မတလိုပက်စ်အိုဘရာဒေါ်ကပြောပါတယ်။အမေရိကန်မှာရိုးသားစွာနေထိုင်လုပ်ကိုင်နေကြတဲ့ရွှေ့ပြောင်းဝင်ရောက်သူ70တန်းဒီအဝန်ယူထိုင်ဝင်ဆိုင်ရာသမ္မတဘိုင်ဒန်ရဲ့အဆိုပြုချက်ကိုလည်းမက္ဆီကိုသမ္မတကအထူးသဖြင့်ထည့်သွင်းပြောဆိုခဲ့ပါတယ်
။ပိုလန်ဘယ်လာရုစ်နဲ့ဆက်မှရှိတဲ့ဒုက္ခသည်စခန်းကိုဘယ်လာရုစ်နိုင်ငံကတာဝန်ရှိသူတွေကရှင်းလင်းလိုက်ပါတယ်။ဒုက္ခသည်တွေဟာဥရောပသမဂ္ဂအတွင်းကိုပိုလန်နိုင်ငံကတစ်ဆင့်ဝင်ရောက်ကြဖို့မျှော်လင့်ချက်နဲ့ရောက်ရှိနေကြတာဖြစ်ပါတယ်။ဒုက္ခသည်တစ်ထောင်လောက်ရှိပြီးအများအပြားကအရှိလေပိုင်းကပါ။သူတို့ကိုကြာတာပရိနိကဂိုလောင်ကြီးတဲကိုရွှေ့ပေးခဲ့တာဖြစ်ပါတယ်။သူတို့ဟာအပြစ်မှာယာယီတဲတွေနဲ့နေခဲ့ရတာကြောင့်အေးရတာကလုတ်ကင်းစေဖို့အတွက်ရှေ့ပေးခဲ့တာဖြစ်တယ်လို့ဆိုပါတယ်။ဥရောပတပ်ကတိုင်းပြည်တွေကသူတို့တိုင်းပြည်ရဲ့ဒုက္ခသည်တွေထောင်ပေါင်းများစွာဝင်လာမဲ့အရေးအတွက်စိုးရိမ်နေကြပြီးပိုလန်ဘယ်လာရုစ်နဲ့ဆက်မှာဖြစ်ပေါ်ပြောင်းလဲမှုတွေကိုစောင့်ကြည့်နေကြပါတယ်။ဒီချိန်မှာပဲယာချီတဲ့ဒုက္ခသည်တွေဟာ EU တိုင်းပြည်တွေထဲဝင်ဖို့လက်လျှော့လိုက်ကြပြီးအီရတ်နိုင်ငံကတ်ဒေတာကအာဘယ်ကိုပို့ပေးတဲ့အီရတ်အစိုးရရဲ့အစီအစဉ်အတိုင်းလေရင်နဲ့ပြန်သွားခဲ့ကြဖို့ကြာတာပရင်းလေးကဆုံးဖြတ်ခဲ့ကြပါတယ်
။အမေရိကန်ပြည်ထောင်စုအနေနဲ့2022ခုနှစ်မှာ COVID-19 ကာကွယ်ဆေးတိပီလီယံကျော်တိုးမြင့်ထုတ်လုပ်သွားဖို့ညွှန်းထားတယ်လို့သမ္မတဂျိုးဘိုင်ဒန်ဆွေရကဒီသတင်းပတ်အတွင်းကြေညာထားပါတယ်။ချမ်းသာတဲ့နိုင်ငံတွေနဲ့ဆင်းရဲတဲ့နိုင်ငံတွေကြားကာကွယ်ဆွေးထုတ်နှုန်းတွေကမ္ဘာလုံးဆိုင်ရာကာကွယ်ဆေးပြန့်ဝေမှုအပိုင်းမှာမညီမျှမှုတွေနဲ့ပတ်သက်ပြီးအမေရိကန်လွှတ်တော်အမတ်တွေကမေးခွန်းထုတ်လိုက်ချိန်မှာပဲကာကွယ်ဆေးတိုးပြီးတော့ထုတ်မယ်ကြေညာချက်ထွက်လာတာပါ။အခုချိန်ကြီးတော့အမေရိကန်ကကမ္ဘာတဝန်းနိုင်ငံပေါင်း100ကျော်ကိုကာကွယ်ဆေးအလုံးကြီး235တန်းထက်မနည်းကူညီထားပြီးဖြစ်ပါတယ်။အ အမေရိကန်ကိုဗစ် -19 တို့ပြန်ရေးအဖွဲ့ကသိပ္ပံဆိုင်ရာကြီးကဒေါက်တာဒေးဗစ်ကက်စလာကတော့ကျွန်တော်တို့အနေနဲ့တခြားနိုင်ငံတွေအားလုံးပေါင်းပြီးလှူဒါန်းတာထက်ကိုပိုပြီးတော့လှူဒါန်းထားပြီးနောက်ထပ်လည်းဆက်ပြီးတော့လှူဒါန်းသွားမှာဖြစ်တယ်လို့ကမ္ဘာလုံးကကာကွယ်ဆေးစုစုပေါင်း 1.2 ဘီလီယံလှူဒါန်းသွားမှာဖြစ်ပါတယ်ဒီထဲမှာ COVAX ကာကွယ်ဆေးအစီအစဉ်ကနေတဆင့်ကမ္ဘာတစ်ဝန်းကနိုင်ငံတွေကို Pfizer ကာကွယ်ဆေးကြည့်ပြန်ကြော်လူတန်းဖို့အမေရိကန်အစိုးရရဲ့အစီအစဉ်လဲပါဝင်တယ်လို့ပြောပါရယ်အမေရိကန်နဲ့ဥရောပတိုက်မှာကာဝစီထိုးတဲ့သူအရေအတွက်ဟာ50ရာခိုင်နှုန်းတိရှိနေတဲ့အချိန်အာဖရိကတိုက်မှာတော့10ရာခိုင်နှုန်းပဲရှိတယ်လို့အမေရိကန်ကျန်းမာရေးကြံ့ကျင်သူတွေကပြောပါရယ
်အိန္ဒိယနိုင်ငံမှာမနစ်ကပြတ်ထန်းခဲ့တဲ့ငင်းပွားစရာလေယာဉ်ဥပဒေကိုဖျက်သိမ်းသွားမှာဖြစ်တယ်လို့အိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီကဒီနေ့ပြောလိုက်ပါရယ်လေယာဉ်ကဏ္ဍကိုခေတ်မီဖွံ့ဖြိုးတိုးတဲ့ထွက်ကုန်တိုးမြှင့်အောင်လှုပ်ဆောင်မှုရည်ရွယ်ပြီးပုတ်ကလိကယင်းနီမြုံနံမှုထဲ့ဝင်နိုင်အောင်ရေးဆွဲထားတဲ့အဲ့ဒီလေယာဉ်ဥပဒေကိုပါလီမန်ကဖြတ်သိမ်းသွားမှာဖြစ်တယ်လို့ဝန်ကြီးချုပ်မော်ဒီကရုပ်သံကားတွေဒီနေ့ထုတ်ပြန်ခဲ့တဲ့သူ့ရဲ့မိန့်ခွန်းထဲမှာကြေညာသွားခဲ့တာပေါ့အဲ့ဒီဥပဒေတစ်ကဈေးနှုန်းအမခံချက်ပေးထားတာကိုအဆုံးသတ်စေခဲ့ပြီးသူတို့ရဲ့ကောက်ပဲသဏ္ဍာန်တွေကိုအတင်းကျပ်ဈေးလျှော့ရောင်းချစေခဲ့တယ်လို့လက်သမားတွေကပြောကြပါတယ်အိန္ဒိယလက်သမားထောင်ပေါင်းများစွာမနစ်ကဆောင်းရာသီအတွင်းရာသီဥတုဆိုးဝါးပြီးကိုဗစ် -19 ရောဂါကူးစက်မှုတွေမြင့်တက်နေချိန်မှာပဲသူတို့ရဲ့မကျေနပ်ချက်တွေကိုပြတ်တာတဲ့အနေနဲ့ New Delhi မြို့အပြင်ဘက်မှာတပိတ်စခန်းတွေဖွင့်ပြီးတော့ဆန္ဒပြခဲ့ကြတာပါဆန္ဒပြနေတဲ့လယ်သမားတွေကိုမိသားစုတွေရှိရာကိုယ်အင်ကိုပြန်ပြီးအစ်စ်ပြန်စားကြဖို့သူ့အနေနဲ့တိုက်တွန်းတယ်လို့ဝန်ကြီးချုပ်မော်ဒီကသူ့ရဲ့ရုပ်သံမေးခွန်းကနေပြောကြားသွားပါတယ်ခင်ဗျာ
ဒီ American အတန်းညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9:00ကနေ10:00အထိလိုက်ဒိုမီတာ19 kHz 15453ညလိုက်ဒိုမီတာ25 kHz 11803ညလိုက်ဒိုမီတာ32 kHz 9335တို့အပြင်စနေတနင်္ဂနွေမှာလိုက်လံမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ခင
်ဗျာ။ဒီကနေ့တောက်ကြညနေပိုင်းသတင်းတွေကိုဆက်ပြီးပြောပြနေပါတယ်ဒေါ်စန်းစုကြည်ဘော်တရားဆွဲထားတဲ့အာခရိလိုက်စားမှု၄မှုအတွဲတောက်ချာနေတိုင်းနေပြီးတော့အထူးတရားရုံးမှာဆက်ပြီးတော့ကြားနာဆစ်ဆေးနေတာမှာဒီကနေ့နိုဝင်ဘာ19ရက်မှာတော့လာရောင်တော်စိုက်တိုးတက်မွေးပညာသင်တန်းကျောင်းစီမံကိန်းအတွဲမြေနေရာနှစ်ခုရယူခဲ့မှုမှာအာခရိလိုက်စားခဲ့တယ်ဆိုတဲ့အမှုနှစ်ခုအတွဲကြားနာခဲ့တယ်လို့နေပြည်တော်ကလာတဲ့သတင်းတွေကသိရပါတယ်ဒီအမှုနှစ်ခုစလုံးအတွက်နေပြည်တော်စီမံသာရေးကော်မတီအမြဲတမ်းအတွင်းဝန်ဦးမျိုးအောင်ကဒေလူပြတက်တဲ့အနေနဲ့ထွက်ဆိုခဲ့တယ်လို့စုံစမ်းသိရှိရပါတယ်အင်္ဂလိပ်ရန်ကုန်တိုင်းဝန်ကြီးချုပ်ဦးဖြိုးမင်းတင်ကဒေါ်စန်းစုကြည်ကိုရွှေချောင်းနဲ့ဒေါ်လာတွေပေးထားတယ်ဆိုတဲ့အမှုတွဲဒေါ်စန်းစုကြည်ရဲ့အင်းအကူဒေါ်ဝူဝေတန်းကိုတရားလိုပြတတ်တဲ့အနေနဲ့ထွက်ဆိုဖို့တရားရုံးဘက်ကဆင့်ခေါ်မယ်လို့လည်းသိရပါတယ်။ဘယ်အချိန်ဘယ်ယုံချင်းမှာဆင့်ခေါ်မလဲဆိုတာကိုတော့မသိရသေးပါဘူး။ဒီနေ့မှာတော့အာဂရီအမှု၄မှုတွေကနှစ်မှုကိုပဲစစ်ဆင်နိုင်ခဲ့ပါတယ်။ရန်ကုန်တိုင်းမှာဒေါ်ခင်ကြီးဖောင်ဒေးရှင်းနဲ့ပတ်သက်လို့အဆောက်အဦနဲ့မြေနေရာရယူမှုမှာအာဂရီလိုက်စားမှုရှိခဲ့တယ်ဆိုတဲ့ဆွဆွဲချက်နဲ့ရန်ကုန်မှာတရားစွဲထားတဲ့အာဂရီလိုက်စားမှုကိုလည်းနေပြည်တော်အထူးတရားရုံးမှာပြောင်းရွှေ့စစ်ဆေးဖို့ခွင့်ပြုလိုက်တာကြောင့်အဲ့ဒီအမှုကိုလာမယ့်ဒီဇင်ဘာလ3ရက်နေ့မှာစတင်ကြားနာစစ်ဆေးဖို့လုပ်မယ်လို့နေပြည်တော်ကလာတဲ့သတင်းတွေကသိရပါတယ်။ဒီကနေ့စစ်ဆေးတဲ့အာဂလိစားမှုတွေအတွက်နောက်ထပ်ရုံးချင်းကိုတော့နိုဝင်ဘာလ26ရက်နေ့မှာဆက်ပြီးကြားနာမှာဖြစ်ပါတယ်
။သတင်းသမားများအကာအကွယ်ပေးရေးကော်မတီ CPJ ရဲ့2021ခုနှစ်နိုင်ငံတကာသတင်းလွှတ်ခွင့်ဆုချီးမြှင့်ခံရတဲ့သူတွေထဲမှာ DPP သတင်းဌာနရဲ့ Editor ချုပ်ဦးအေးကျနိုင်လည်းသူပါဝင်ဖြစ်ပါတယ်။
Would rather would think this award will highlight the plight of our journalists on the ground who are in prison but also who are still struggling to report
အကျဉ်းထောင်ထဲမှာရောက်နေတဲ့သတင်းတော်စီရင်မကသူတို့ရဲ့အသက်အန္တရာယ်သူတို့ရဲ့အနာဂတ်နဲ့ရင်းပြီးနိုင်ငံတွင်းမှာသတင်းရယူတင်ပြဖို့ရုန်းကန်ကြိုးစားနေရဆဲဖြစ်တဲ့ကျွန်တော်တို့သတင်းတော်တွေရဲ့ခက်ခဲကြမ်းထလာတဲ့အခြေအနေကိုဒီစုကအထူးထင်ရှားစေမယ်လို့ကျွန်တော်ယူဆပါတယ်ဆိုပြီးဦးအေးချနိုင်ကသူကိုပြောသွားတာပါဒီနေ့အတွက်စုကိုဦးအေးချနိုင်ကိုချီးမြှင့်တာဟာအခက်ခဲအန္တရာယ်ကြားမှာကြောက်ရွံ့တွတ်ဆုပ်ခြင်းမရှိဘဲဆယ်စုနှစ်ပေါင်းများစွာသူလုပ်ခဲ့တဲ့သတင်းလုံငန်းကိုအတိအမှတ်ပြုတာဖြစ်ကြောင်းသတင်းတော်လုံရတာဘယ်တော့မှနဲ့မှမတူအောင်ပို့ပြီးအန္တရာယ်ကြီးတဲ့အချိန်ကာလတစ်ခုအတွင်းမြန်မာနိုင်ငံမှာဘာပဲဖြစ်နေလဲဆိုတာကဘာကတိအောင်ဆက်လက်လှုပ်ဆောင်ခဲ့ကြတဲ့သူနဲ့ DPP ရဲ့ခိုင်မာတဲ့တန်ဋိဌာန်ကိုပါအတိအမှတ်ပြုတာဖြစ်တယ်လို့ CPJ ကပြောပါတယ်စက်တင်ဘာလ18ရက်ကျတာပရင်းနေ့ကအခမ်းအနားနဲ့ချီးမြှင့်ခဲ့တဲ့ CPJ ရဲ့နိုင်ငံတကာသတင်းလွှတ်ခွင့်စုကိုဦးအေးကျနိုင်တဲ့အတူဘယ်လာရုစ်၊ကွာတီမာလာနဲ့မိုဇမ်ဘစ်နိုင်ငံတွေကသတင်းထောက်တွေနဲ့ချီးမြှင့်ခံခဲ့ရပါတယ်။ဒီစုကို2004ခုနှစ်မှာအဲ့ဒီအချိန်ကအကျဉ်းချနေတဲ့ကြပြားဆရာအ ောင်မွေ့နဲ့ကဗျာဆရာငိမ့်သစ်2014ခုနှစ်မှာ ALD သတင်းဌာနရဲ့အထူးတာချုပ်ဥအောင်စောတို့ကိုလည်းချင်းမြင့်ခဲ့ပူပါတယ်
မြန်မာရေးနဲ့ပတ်သက်ပြီးစစ်တော်ရှာနိုင်ငံများဖွဲ့အာဆီယံမှာခေါင်းဆောင်အားလုံးရဲ့သဘောတူချမှတ်ထားတဲ့အချက်၅ချက်ပါသဘောတူညီချက်ကိုအပြေအဝအကောင်အထည်ဖော်ဖို့ကမ္ဘောဒီးယားနဲ့ဂျပန်နိုင်ငံတို့ကမြန်မာစစ်ကောင်စီကိုတိုက်တွန်းလိုက်ပါတယ်ဂျပန်နိုင်ငံသားဝင်ကြီးယိုရှိမဆာယာရှိနဲ့ကမ္ဘောဒီးယားဒုတိယဝန်ကြီးချုပ်နဲ့နိုင်ငံသားဝင်ကြီးဖရက်ဆိုခွန်တို့စက်တင်ဘာလ18ရက်ဇာတာရီနေ့ကတယ်လီဖုန်းဆက်စကားပြောချိန်တွင်အဲ့လိုတိုက်တွန်းခဲ့တာပါမြန်မာနိုင်ငံအခြေအနေနဲ့ပတ်သက်ပြီးဝန်ကြီးနှုတ်ဦးအချိန်တော်ကြာဆွေးနွေးကြကြပြီးလက်ရှိမြန်မာအကြံတဲကိုပြင်ဆင်ရေးငြိမ်းချမ်းတဲ့ချင်းကပ်နေတစ်ခုရှာဖွေရမှာမြန်မာနိုင်ငံကိုအထောက်အကူပြုဖို့အာဆီယံဟာအရေးပါတဲ့အခက်ခဏတစ်ခုမှာရှိနေတယ်ဆိုတာနှစ်ဖက်သဘောတူညီကြတယ်လို့ကမ္ဘောဒီးယားနိုင်ငံခြားဌာနထုတ်ပြန်ချက်မှာဖော်ပြထားပါတယ်2022ခုနှစ်ဧပြီလ24ရက်နေ့ကကျင်းပခဲ့တဲ့အာဆီယံခေါင်းဆောင်တွေရဲ့အစည်းအဝေးမှာရခဲ့တဲ့အချက်၅ချက်ပါသဘောတူညီချက်ကိုနောက်ထပ်နှောင့်နှေးမှုမရှိဘဲအပြည့်အဝအကောင့်ထည့်ဖော်သင့်တယ်ဆိုတာဟာကမ္ဘောဒီးယားနဲ့ဂျပန်နှစ်နိုင်ငံစလုံးရဲ့အမြင်ဖြစ်တယ်လို့ကမ္ဘောဒီးယားနိုင်ငံခြားဌာနထုတ်ပြန်ချက်မှာဖော်ပြထားပါတယ
်။အမျိုးသားဒီမိုကရေစီအဖွဲ့ချုပ်လွတ်တော်ကိုယ်စားလှယ်တူဖြစ်သူဦးဖြိုးစရာတော်ကိုနိုဝင်ဘာလ18ရက်ကြာတဲ့ဒိနေ့ကဖမ်းဆီးခဲ့တယ်ဆိုတာစစ်ကောင်စီကဒီကနေ့အတည်ပြုထုတ်ပြန်လိုက်ပါတယ်။ဒီကောစက်ကမျိုးနဲ့ယတနာလားယတနာနှင်းစီအင်ယာကတိုက်ခန်းတစ်ခုထဲမှာလက်နက်ခရံတချို့နဲ့အတူဥဖြိုးစရာတော်ကိုဖမ်းမိခဲ့တယ်လို့စစ်ကောင်စီကဆိုပါတယ်။လက်ရှိသူကိုဘယ်မှာထိန်းသိမ်းထားတယ်၊ဘလို့ပုံမှတ်တွေနဲ့ဆွဲချက်တင်ထားတယ်၊ဥပဒေကြောင့်ရရှိနေရှိရနဲ့ကိုစားပြုခွင့်ပေးထားမထားအစရှိတာတွေနဲ့ပတ်သက်တဲ့အသေးစိတ်အချက်လက်တွေကိုတော့ထုတ်ပြန်ချက်ထဲမှာမပါဘဲဆက်လက်ထုတ်ပြန်သွားမယ်လို့ပဲပြောထားပါတယ်။ရန်ကုန်တဝိုက်မှာဖြစ်ခဲ့တဲ့ပြစ်ခတ်တမ်းမြတ်မှုအချို့ကိုသူဖြိုးစီရတော်ကနောက်ွယ်ကကျိုးကင်စီစဉ်ခဲ့တယ်ဆိုပြီးတော့လေစစ်ကောင်စီကဆွတ်ဆွဲထားပါတယ်။ဦးဖြိုးစီရတော်ကိုဖမ်းပြီးတဲ့နောက်ကြာတာပရိသေကရန်ကုန်မြို့နေရာတချို့မှာစစ်တပ်နဲ့ရဲကအင်အားအလုံးကြီးနဲ့ဝင်ပြီးရှာတာတွေရှိခဲ့ပေမဲ့နောက်ထပ်ဖမ်းဆီးသတင်းတွေတော့ထွက်မလာသေးပါဘူး။ပြီးခဲ့တဲ့ရက်ပိုင်းတွေအတွင်းမှာအမျိုးသားတယောက်အမျိုးသားအယောက်40နဲ့အမျိုးသမီး9ဦးစုစုပေါင်း48ယောက်ကိုလက်နက်ခဲယမ်းတွေဖောက်ခွဲရေးပစ္စည်းတွေနဲ့ဖမ်းမိထားတယ်လို့စစ်ကောင်စီကတရင်ထုတ်ပြန်ထားပါတယ်အဲ့ဒီလူတွေကိုလည်းရန်ကုန်မြို့တဝိုက်မှာဖြစ်ခဲ့တဲ့ပြစ်ခတ်မှုတွေနဲ့ဆွဆွဲထားပါတယ
်ဇွိုင်းနဲ့တဘောတံငွေထုတ်လို့ရလူငန်းကြီးတွေကနေစစ်ကောင်စီကိုငွေကြေးပေးသွင်းနေတာရဆိုင်မှုလူခွင့်ရေးစောင့်ကြည့်လေးလာရေးဖွဲ့ HW ကဒီနေ့ရဆွနဲ့ထုတ်ပြန်ချက်တခုမှတောင်းဆိုထားပါတယ်အဲ့ဒီဝင်ငွေတွေဟာစစ်တပ်ကိုဆက်ပြီးအာဏာတည်မြဲအောင်လုပ်ပေးနေတယ်ဆိုပြီး HW ကအခုလိုတောင်းဆိုတာပါဒါကြောင့်ယင်းမျိုးနန်သူတွေအတွက်ဥပဒေပိုင်းဗန္ဒာရေးနဲ့ဂုံတိခါပိုင်းဆိုင်ရာအန်ဒရီတွေရှိနေတယ်လို့ HW ကပြောပါတယ်သူတို့ပြင်တတုထုတ်လို့ရင်းတဲ့သဘောတမ်းဝေဝင်ဝေးတွေဟာအာနာသိန်းစစ်ကောင်စီရဲ့နိုင်ငံသားတိုင်းကြီးတွေမှာရှိတဲ့ဗန်စင်းတွေကိုဝင်နေကြတယ်လို့ HW ကပြောပါတယ်ခင်ဗျာ
နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့ဦးထမောင်သတ်လို့ချင်းကြပေးခဲ့တာပါရှင် VOA မြန်မာပိုင်းရဲ့ November 19ရက်တက်ဆာနေညပဲအစီအစဉ်တွေကို Washington မြို့တော်ကနေဆက်လက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်VOA မြန်မာပိုင်းအစီအစဉ်တွေကိုည10:00နာရီအထိလိုင်းတို31 32 51နဲ့ပထမနာရီဝက်ကိုလိုင်းလက်မီတာ190တို့ကနေလည်းဖမ်းယူနားဆင်နိုင်ပါတယ်။အခုဆက်ပြီးတော့ဒီမြန်မာနိုင်ငံရဲ့ဆိုင်တဲ့သတင်းဆောင်မတွေကိုတင်ပြပါရမရှင်။ NLD မျိုးသားလွှတ်တော်ကိုယ်စားလှယ်ဟောင်းဦးဖြိုးစရာတော်ကိုဖမ်းဆီးခဲ့တဲ့ဒီတကုံစိတ်ကမ်းမြို့နယ်အပါအဝင်ရန်ကုန်တိုင်းနယ်ကမြို့နယ်တချို့မှာစစ်ဆေးမှုတွေကိုလုံခြုံရေးတပ်ဖွဲ့ဝင်တွေတိုးပြီးတော့လုပ်နေတယ်လို့ရန်ကုန်ဒေသခံတွေကပြောပါတယ်။တကုံစိတ်ကမ်းမြို့နယ်နဲ့လှိုင်းသာယာမြို့နယ်တွေကကျူးကျော်အင်အားနဲ့လမ်းဘေးဝဲရဆိုင်ကမ်းတွေကိုရှင်းလင်းပြီးတဲ့နောက်ရက်ွက်လမ်းတွေလူနေအိမ်တွေကိုပါစစ်ဆေးမှုတွေကိုတိုးပြီးတော့လုပ်နေတဲ့အကြောင်းရန်ကုန်ကပေးပို့တဲ့သတင်းကိုတော့ကိုရနိုင်ကတင်ပြပါမယ်ရှင်
။ရန်ကုန်တိုင်းလှိုင်းသာယာမရန်ကုန်တာကီတာအပါဝင်မြို့နယ်တချို့မှာမနေ့ကနိုဝင်ဘာ18ရက်နေ့ကပောက်ကွဲမှုနဲ့လက်နက်ငယ်ပစ်ခတ်မှုတွေဖြစ်ပေါ်ခဲ့ပြီးတဲ့နောက်ဒီနေ့အဲ့ဒီမြို့နယ်တွေမှာစစ်ကောင်စီဘက်ကလုံခြုံရေးအင်အားအများပြားနဲ့လမ်းတချို့ကိုပိတ်ပြီးတော့ရက်ကွက်အတွင်းဝင်ရောက်စစ်ဆေးတာတွေလှုပ်ဆောင်နေပါတယ်။နိုင်သာမျိုးနဲ့20ရက်ကွက်ရဲ့အုပ်ချုပ်ရေးမှုရုံးကိုလက်နက်ကိုင်အဖွဲ့တစ်ဖွဲ့ကမင်းညားကဝင်ရောက်ပစ်ခတ်ခဲ့တာကြောင့်ဒီနေ့နိုင်သာရရဲ့နေရာအများစုမှာစစ်ကောင်စီတပ်ဖွဲ့တွေကလမ်းတွေပိတ်ပြီးနေနေတဲ့အထိဝင်ရောက်ရှာဖွေခဲ့တာပါ။ညပိုင်းမှာလည်းရက်ကွက်အများစုကိုအစင်းစစ်ဆေးခဲ့ပြီးလူစုလူဝေးဖြစ်ခဲ့လို့လုံခြုံရေးတွေကတနက်ပစ်ဖောက်ပြီးလူစုခွဲခဲ့တယ်လို့နိုင်သာယာ20ရက်ကွက်ကလူမှုကူညီရေးတခုကပြောပါတယ
်။ဒါလိုလမ်းလေးပိတ်ထားတော့တာဝန်ကြီးဆက်နေပေါ့။မနေ့ကဆိုရင်အရင်ဆက်မယ်ဆိုပြီးတောက်ချောင်းကုန်လုံးဆက်ပစ်တယ်။ရက်ကွက်တိုင်းကိုသူတို့အလိတ်ကြောင့်ဆက်ပစ်သေးဝင်တကူရက်ကွက်နဲ့ပြေရက်ကွက်လို့ဆက်သေးတယ
်။နိုင်သာမျိုးနယ်တဲကကျူးကျော်အင်အားတွေနဲ့စီပင်နယ်နမိတ်ထဲကဆိုင်ငန်းတွေလည်းလက်နက်ကင်လုံခြုံရေးအင်အားအများပြားနဲ့နိုမာလဒုတိယဘက်ထဲကလိုက်လံဖြတ်နေပါတယ်။၅ရက်ကွက်ဒေသခံတအူးကတော့အခုလိုပြောပါတယ်။
တူကတော့ပြောတာတော့ဒီလိုနော်ဟိုလမ်းမမှာရှင့်တယ်ပေါ့ကွာမျိုးတော့တာလက်ပိုင်ကျဲတော့ဒီလမ်းမကျူးကြီးပေါ့နော်ဒီတွေကမှရှင်းတာပေါ့အများလို့ပြောအများတော့ရှိရဲ့ရောရာနေရှိရဲ့ပါတော့အကုန်ပါလေ
မျိုးတော့တန်ရှင်းတာရဖို့ကုလိုကျူးကျော်ရိအနေနဲ့နိုဘာ18ရက်နောက်ဆုံးထားဖြတ်ပေးရမယ်လို့မျိုးနယ်စီမင်းသားရအုပ်ချုပ်ရေးမှူးယုံတွေကထုတ်ပြန်ထားပါတယ်တကုံစိတ်ကမ်းမြို့နယ်မှာလဲကျူးကျော်အင်အားတွေဖြတ်ပေးရတာအဲဒီစစ်ဆေးမှုတွေနဲ့ဖမ်းဆီးမှုရှိနေတာကြောင့်ဒေသခံတွေကတော့စိုးရိမ်မှုတွေရှိနေကြောင်းဒေသခံတအူးကပြောပါတယ
်အဲစိုးရိမ်တွေဖြစ်တာပေါ့ဒါပေမဲ့အဲဒီလိုပါကြီးကိုစင်မဲလို့စားပြီးလို့ပေါ့နော်ဆန်းကဒီသားဒီတကုံစိတ်ကမ်းမှာဖြစ်တာလေးဒီကြီးအတိုင်းကြီးစားနေတာမျိုးနယ်တဝန်းနဲ့မှာပဲဖြစ်နေတဲ့ပြဿနာတွေရှိတဲ့အခါကျတော့အဲဒီလိုတော့တိုင်ရလာတော့လို့ပြောမှတော့တိုင်တယ်
စေုပ်ချုပ်ရေးထုတ်ပြန်ထားတဲ့တာဂီတာတကုံစိတ်ကန်းနိုင်သားရစတဲ့မြို့နယ်တွေကပရိတလူမှုရေးလုပ်ငန်းတွေရဲ့လူနာတင်ရင်သွားမဲ့လမ်းကြောင်းကိုသက်ဆိုင်ရာမြို့နယ်အုပ်ချုပ်ရေးစီကိုချိုးတင်သတင်းပို့ရပြီးလမ်းမှာလည်းတနအီနီးပါးကြအောင်စစ်ဆေးခံရကြောင်းရန်ကုန်ကပရိတလုပ်ငန်းတွေက VOE ကိုပြောပါရယ်အနာသိမ့်ခံပြီးတဲ့နောက်လူလူလှုပ်ရှားမှုတွေမှာပါဝင်ခဲ့တဲ့အန်အလီလွတ်တော်ကိုယ်စားလှယ်ဟောင်းဦးဖြိုးစရာတော်ကလည်းတကုံစိတ်ကန်းမြို့နယ်တွေကရန်နာနေစီအင်အားမှာဖမ်းဆီးမိခဲ့တယ်လို့စစ်ကောင်စီကဒီနေ့မှထုတ်ပြန်ပါတယ်ဖေဖော်ဝါရီလနေ့ကနေနိုဝင်ဘာ16ရက်နေ့အထိသူတို့အစိုးအကြမ်းဖက်အဖွဲ့တွေရဲ့လုံခြံတပ်ဖြတ်မှုကြောင့်အုပ်ချုပ်ရေးပိုင်းဆိုင်ရာတာဝန်ယူထားသူ198ဦးသေဆုံးခဲ့တယ်လို့စစ်ကောင်စီဘက်ကနိုဝင်ဘာ18ရက်နေ့မှထုတ်ပြန်ထားပါတယ်ခင်ဗျာ
အခုလိုပြောဒီရန်ကုန်တိုင်းကမြို့နယ်တချို့မှာလုံခြုံရေးတွေကစစ်ဆေးမင်းမြတ်မှုတွေကိုတိုးလုပ်နေတယ်လို့သခိုင်းတိုင်းထဲမှာလည်းစစ်တပ်ကနေမြေရှင်းလင်းမှုတွေကိုလုပ်နေပါတယ်စစ်ကောင်စီတပ်နဲ့ဒေသခံကာကွယ်ရေးအဖွဲ့တွေအပြန်အလှန်ပြစ်ခတ်တိုက်ခိုက်မှုတွေဖြစ်နေတဲ့သခိုင်းတိုင်းရင်းမပင်မြို့နယ်ချွေးရွာတွေဘက်မှာဒီကနေ့နိုဝင်ဘာ19ရက်နေ့မှာစစ်တပ်ကတန့်ဖြန့်ပြီးတော့နေမြေရှင်းလင်းရေးတွေလုပ်နေတာကြောင့်ချွေးရွာ300ထက်မနည်းအိုးအိမ်ဆွန့်ခွာဘေးလွတ်ရာကိုထွက်ပြေးနေကြရပါတယ်ဒီကနေ့မနေ့ဆယ်နေရက်လောက်ကလည်းကောင်းစင်ချွေးရွာအနီးမှာစစ်ကောင်စီတပ်နဲ့ဒေသခံ PDF ဖူးပေါင်းအဖွဲ့တို့တိုက်ပွဲတွေဖြစ်ပွားခဲ့ပါတယ်ဒီအကြောင်းရန်ကုန်ကလာတဲ့သတင်းကိုတော့နန်းလောင်ကတင်ပြပါမယ်ရှင်စကိုင်းတိုင်းရင်းမပင်မြို့နယ်ထက်ကကျေးရွာတွေကိုစစ်ကောင်စီတပ်တွေကပြီးခဲ့တဲ့အောက်တိုဘာလကတည်းကနေမြေရှင်းလင်းရေးတွေလုပ်နေတာမှာဒီကနေ့နိုဝင်ဘာ19ရက်မနေ့အစောပိုင်းလောက်မှာစစ်တပ်ကတပ်ဖြန့်ပြီးတော့တချို့ရွာတွေထဲဝင်ရောက်ရှာဖွေနေပါတယ်။ဒါကြောင့်ရင်းမပင်နယ်အရှိချမ်းကရွာသားကျေးရွာ၊နှောရိုးကျေးရွာနဲ့ကောင်းစင်ကျေးရွာစတဲ့၃ရွာထက်မနည်းကရွာသားတွေအိုးအိမ်ဆုံးခွာပြေးလို့ရကိုထွက်ပြေးနေရတယ်လို့ရွာသားကျေးရွာခန့်တဦးကအခုလိုပြောပါတယ်။
ဒီမှာမှာသူကနေပြီးတော့စီစဉ်တက်ပွဲနဲ့ပေါ့နော်တက်ပြန့်ပြီးတော့ရှင်းလင်းလုပ်တဲ့ပုံစံမျိုးဖြစ်လို့ခုမှတော့ဒီရွာကလည်းမနက်ခင်းပိုင်းကလည်းအကုန်လုံးပေါ့နော်ဆောင်းနေနေတာဖြစ်သွားတာချင်းသွားတာပါမယ်နှောရုပ်ပါမယ်ကောင်းစင်ပါမယ်အဲ့ဒီသုံးရွာကတော့ရှောင်ကြတယ်ချင်းအရင်တစ်ခေါက်ကလည်းဒီမလို့နဲ့မှာတနက်ဖောက်တော့လည်းငါတို့ဘက်ကရှောင်ကြတယ်ပေါ့နော်ဒါပေမဲ့ဒီတစ်ခေါက်ကတော့ထိတ်တိုက်လို့မျိုးဖြစ်သွားတာပေါ့ကိုရွာကြီးကိုဥတီပြီးတော့တိုက်ရိုက်လာတာဆိုတော့ဒီတစ်ခေါက်ကတော့ရွာကလူဒီသူတွေတော်တော်များများအကုန်လုံးကြီးပါရှောင်ကြတဲ့အနေအထားဖြစ်သွားတာချင်း
စကိုင်းတိုင်းရင်းမပင်မြို့နယ်ထဲမှာစစ်တပ်နဲ့ဒေသခံပြည်သူကာကွယ်ရေးအဖွဲ့တွေအပြန်အလှန်ပြစ်ခတ်တိုက်ခိုက်မှုတွေဖြစ်ခဲ့ပြီးကြတဲ့ကအခုလိုစစ်တပ်ကနေမင်းရှင်းလင်းရေးတွေလုပ်နေတာဖြစ်ပါတယ်။နှောရိုးကျေးရွာဆိုရင်စစ်တပ်ဝင်ရောက်ရှာဖွေရှင်းလင်းလို့ထွက်ပြေးနေရတာဒါနဲ့ဆိုရင်နှစ်ကြိမ်ရှိပြီလို့နှောရိုးကျေးရွာခန့်တဦးကပြောပါတယ်။အသက်ကြီးပိုင်းအဖို့အဖွားတွေကလေးတငယ်တွေနာမကျန်းဖျားနာသူတွေအရန်ဒုက္ခရောက်ကြတယ်လို့အခုလိုပြောပါတယ်။
ကျွန်တော်တို့ကတူနေတော့ဒီစတင်စီပေါ်ပြရတာတကယ်လည်းဝင်မှုသွားတယ်။မရှိဒီနေ့မှဆိုရင်တော့ဒီနေ့ဝင်မှုသွားတယ်ဆိုရင်တော့နေဒီခုမှရှိတဲ့ဥမာရည်တဲ့စစ်တပ်တော်၎င်း TV တို့အဲအဲ့ဒါတွေနောက်ပြီးဆိုင်ကယ်တွေပါတွေရောအကုန်ယူသွားရတယ်။တတိယအိုနယ်ကလေးတငယ်နာမကျန်းဌာနသူတချို့ဒါတွေကတကယ်လည်းဒုက္ခရောက်ပါတယ်။ဒါပြီးလို့ပြရမယ်ဆိုတော့နေရာကလည်းတကယ်ဖြစ်ဖြစ်ဒီမဲ့ဟိုပါနေရာဆိုတာလည်းဘယ်နေရာမှကိုမရှိတော့ကြတော့ဒါစင်ပြင်းမဲ့နေရာလေးတွေပဲကိုကိုပိုင်ဟိုပါလေးပေါ့အတွေ့ခေါ်လေးလည်းပဲလွတ်မဲ့ချင်းတဲ့နေရာလေးတွေကိုကိုထုတ်ကိုဆွဲပြီးသွားလာတာပေါ့
ရင်းမပင်နဲ့ကောင်းစင်ကျေးရွာအနီးမှာလဲစစ်တပ်ရဲ့ထိုးစစ်ဆင်မှုကြောင့်ဒီကနေ့မနေ့10နိုင်လောက်မှာဒေသခံပြည်သူကာကွယ်ရေးပူးပေါင်းအဖွဲ့နဲ့စစ်ကောင်စီတပ်တွေကြားတိုက်ပွဲဖြစ်ပွားနေတယ်လို့ရင်းမပင် PDF တာဝန်ရှိသူတို့က VOA ကိုပြောပါတယ
်တရားကြောင့်စစ်ကောင်စီနဲ့ပေါ့နော်အဲ့မှာကျွန်တော်တို့ဒီဒေသခံပူးပေါင်း PDF အဖွဲ့တွေနဲ့ဒီတိုက်ပွဲထိတွေ့မှုဖြစ်ခဲ့တာရှိပါတယ်ကျွန်တော်တို့ဒီပြီးခဲ့တဲ့တစ်ခေါက်ကပေါ်ကနိုဝင်ဘာ9ရက်နေ့ကဖြစ်ခဲ့တဲ့ဒီဖုန်တောင်ဒေသမှာပဲအဲအဲသူတို့စစ်ကြောင်းထိုးလာတဲ့အတွက်ကြောင့်မလို့တိုက်ပွဲဖြစ်တာပေါ့ဗျာဒီကတော့လက်လောနေတမ်းမှာတော့သူတို့ဘက်ကတည်ပြီးလက်လက်ကြီးလက်လက်ငယ်နေပေါ့နော်တလက်ဆက်ပြခဲ့နေတဲ့အချိန်ဒီပါလက်ရှိအနေထားကတော့စီးရီးကတော်တော်ကိုတင်းမာနေတဲ့အချိန်ဒီပေါ့နော်အဲ့ဒါကတော့ဒီအခုအချိန်ဒီပေါ့အခုအချိန်ဒီ
ပြည်ခရဲအနွေမှာကိုရရနေ့ကလည်းရင်းမပင်နဲ့တဲပင်ကန်ရွာနဲ့ကောင်းစင်ရွာအနီးမှာလည်းစစ်ကောင်စီတပ်နဲ့ဒေသခံပြည်သူကကွေပူပေါင်းအဖွဲ့တို့တိုက်ပွဲဖြစ်ပွားခဲ့ပါတယ်ရင်းမပင်မြို့နယ်အတွင်းတိုက်ပွဲတွေမကြာခဏဖြစ်နေတဲ့အတွက်စစ်တပ်ကမတင်ကားတဲ့ရွာသားတွေကိုဖမ်းဆီးတာလက်နက်ကြီးလက်နက်ငယ်တွေနဲ့ပစ်ခတ်နေတာကြောင့်အမြဲလိုလိုကြောက်လန့်ပြီးတော့ဘေးလွတ်ရာကိုထွ ြောဆိုတာမျိုးမရှိသေးပါဘူး။စကိုင်းတိုင်းထဲမှာစစ်တပ်ကနှင်းမြေရှင်းလင်းရေးလုပ်နေတယ်လို့မကွေးတိုင်းထဲမှာလည်းလေဆောင်ကနေပါတိုက်ခိုက်မှုတွေကိုလုပ်နေပါတယ်။မကွေးတိုင်းစောမြို့နယ်တွေကခြေရွာတွေမှာစစ်ကောင်စီတပ်တွေနဲ့ဒေသခံကာကွယ်ရေးအဖွဲ့တွေတိုက်ပွဲတွေဖြစ်ပွားနေပြီးတော့စစ်တပ်ဘက်ကလေဆောင်ကနေရဟတ်ရင်တွေနဲ့တိုက်ခိုက်တဲ့အထိပြင်းထန်နေပါတယ်။တိုက်ပွဲကြောင့်ဒေသခံအများပြားလည်းထွက်ပြေးတိမ်းရှောင်နေကြရပါတယ်။ဒီအကြောင်းရန်ကုန်ကလာတဲ့သတင်းကိုတော့ဥက္ကဋ္ဌမောင်တန်းရှင်းပြပါမယ်ရှင်
။မကွေးတိုင်းစောမြို့နယ်တွေကခြေရွာတွေမှာဒီကနေ့နိုဝင်ဘာလ19ရက်မနက်ပိုင်းတည်းကစပြီးစစ်ကောင်စီတပ်တွေနဲ့ဒေသခံပြည်သူကာကွယ်ရေးတပ်တွေတိုက်ပွဲဖြစ်ပွားနေပါတယ်။စစ်တပ်ဘက်ကလေယာဉ်နှင်းသုံးပြီးဝေရင်ကနေပါဘုံကျဲတိုက်ခိုက်ခဲ့တယ်လို့ဒေသခံကာကွယ်ရေးအဖွဲ့တာဝန်ရှိသူတူကအခုလိုပြောပါတယ
်။အချိန်က9:30တော့ဆက်ဖြစ်တာ။ဆုံးနေဒီကျင်းလင်းရောင်းနေအမိတော်ကကျင်းလင်းအုပ်ခုဟုတ်တယ်နော်။ပေါ်မှာအဲ့လိုအတုံးရကြောင်မှာဆက်ဖြစ်တာပေါ့ဘယ်လိုဆက်ဖြစ်လဲဆိုတော့အခုလက်ရှိသူတို့ကဒီစောနေကြမှာပေါ့စောနေနဲ့ပေါ့နေအဆက်ပေါ့အဲ့မှာသူတို့ကစစ်ကြောင်ဒီကြောင်နဲ့ထိုးလာတယ်အဲ့ထိုးလာတဲ့အချိန်မှာကျွန်တော်တို့ဒီနေနေကြံ PDF တွေအနေပြီးခုခံစစ်ပေါ့နော်ခုခံစစ်ဒီနေနေလို့ပေါ့ပေါင်းစီမလာအောင်ခုခံစစ်နဲ့ခုခံတဲ့အချိန်မှာတိုက်ပွဲဆက်ဖြစ်တာပေါ့ဒီကြောင်တိုက်ခိုက်မှုကဟုတ်တယ်ဗျာဒီကြောင်တိုက်ခိုက်မှုတော့ဒီကူတူကအကျဉ်းကြီးဆေးကားဆေးကားလောက်ကျေးတယ်ဗျအဲ့လိုလေးလေးပုံစံဒီလိုပေါ့ဗျနှစ်ဆီးလက်ကျေးတယ်ပုံကြီးနဲ့တတိယလောက်ကျန်ပြီးအခုအဲသူတို့ကတော့ရောက်ကျေးတာဘုံနဲ့ကျေးတယ်အပေါ်ကနေပြီးတော့ကျွန်တော်ငယ်ကြီးနဲ့ဆက်တက်လေးနဲ့ပြစ်တယ်ဒီလေးမောင်းနေပြီးတော့ပြတ်ဆုံးနေလက်ပြီးတာပေါ့နော်သူစီက20ဝန်းကျင်လောက်ကျတဲ့ခါကျတော့သူတို့ရဟန်းကိုစစ်ကူခေါ်ပြီးတော့အဲ့လိုကျေးတာဗျအဲ့ချိန်မှာသူကလေးကိုစစ်ကူခေါ်တဲ့ချိန်မှာဒီလိုကတရားတော်ရတယ်တရားတော်ကြားတယ်ပေါ့အဲ့လိုမျို
းထိခိုက်တိတ်ဆုံးမှုနဲ့ပတ်သက်လို့တော့ VOA ကတိကျအတိမပြုတ်နိုင်သေးပါဘူးစစ်ကောင်စီတပ်တွေဟာစောနယ်နဲ့ပေါ့မြို့နယ်တောင်ပိုင်းကကျေးရွာတွေကိုနယ်မြေရှင်းလင်းပြီးနယ်မြေစုမှုနိုင်ဖို့လှုပ်ဆောင်နေပုံရကြောင်းဒေသခံကာကွယ်ရေးတပ်ဖွဲ့တွေကယူဆနေပါတယ်တိုက်ပွဲကြောင့်စောမြို့နယ်နဲ့ပေါ့မြို့နယ်တောင်ပိုင်းကြားကကျေးရွာတော်တော်များများဘေးလွတ်ရာကိုထွက်ပြေးတိမ်းရှောင်နေရပါတယ်ဒုက္ခသည်တွေအခြေအနေနဲ့ပတ်သက်လို့ဒေသခံတို့ကအခုလိုပြောပါတယ်
ဖပြင်းနေရတဲ့ဒီလကန်လည်းရှိရဖပြင်းနေရတဲ့ဒီလကန်တွေကတော့ဒီဘက်ကတော့စောမြူနယ်တော့မှဆိုရင်ကိုမန်းရှိတယ်၊နှစ်ကြီးရှိတယ်၊ကြောက်လေးရှိတယ်ကိုပြီးလို့ရှိရင်တမ်းမရရွာကျူရောရွာရှိတယ်ဟိုအထက်ကကဆိုရင်တော့ကျင်းလင်ရှိတယ်အုပ်ဖို့ရှိတယ်ဒလေရှိတယ်ခင်ဗျာပြီးတော့တောမရွာလည်းရှိတယ်ခင်ဗျာသူတို့ကရွာသူရွာသားတွေကတော့တောလေးယူပဲပြေးနေရတယ်ခင်ဗျာပြေးနေရတဲ့လူကြီးပေါင်းဆိုလို့ရှိရင်ထောင်ကျော်မှာဥတီကျဲအတိကျတော့မရှိဘူးခင်ဗျာဒေးလွေရောင်သူတို့လွတ်မဲ့ခင်းတဲ့နေရာပဲတောင်တန်းလေးပေါ်လေးစက်ပင်အောက်တွေပဲပြေးနေရတယ်
စစ်တပ်ကနယ်မြေရှင်းလင်းရေးလုပ်နေတဲ့တချို့ဒေသတွေမှာလေကြောင်းကနေပါတိုက်ခိုက်နေတာပါအခုနိုဝင်ဘာလထဲမှာပဲစကိုင်းတိုင်းကျွန်းလာမြို့အနောက်ဘက်ကတောထဲမှာဒေသခံကာကွယ်ရေးစခန်းတစ်ခုကိုစစ်ကောင်စီကဝေရောက်စီးနှင်းတိုက်ခိုက်ခဲ့ပြီးလေကြောင်းကနေပါပြစ်ခတ်ခဲ့ပါသေးတယ
်ထောက်ကြားနေကြတဲ့အတွက် VOA မြန်မာပိုင်းအစီအစဉ်တွေကိုဝါရှင်တန်မြို့ကနေပြီးတော့ဆက်လက်ထုတ်လွှင့်ပေးနေပါတယ်ရှင်တရုတ်အစိုးရရဲ့အာရှရေးရာအထူးကိုယ်စားလှယ်ဆောင်ကောရှန်အခုတစ်ခေါက်မြန်မာစစ်ကောင်စီကောင်းဆောင်ကိုတွေးကြတာကအရင်တစ်ခေါက်နဲ့မတူပဲတရုတ်အာဆီယံထိပ်သီးဆွေးနွေးပွဲအတွက်အဓိကသတင်းစကားပါချင်ပုံရတယ်လို့ကျွမ်းကျင်သူတွေကသုံးသပ်ပါတယ်။လာမယ့်သတင်းပတ်တရုတ်နိုင်ငံဦးဆောင်ကျင်းပမဲ့ဒီထိပ်သီးဆွေးနွေးပွဲမှာမြန်မာစစ်ကောင်းဆောင်မတက်ဖို့အာဆီယံနိုင်ငံတချို့ကလိုလားတာကိုတရုတ်နိုင်ငံအထူးကိုယ်စားလှယ်ကအာနာဇွားနဲ့အတိပေးခဲ့ပုံရတယ်လို့တရုတ်မြန်မာအာဆီယံအရေးကျွမ်းကျင်သူတွေကခန့်မှန်းပါတယ်။မြမအချက်အသေးကိုဒေတာရဲနိုင်ငံတွေအနေနဲ့ဘလို့နီးလန်းရှာဖြည့်ရှင်းကြပါမလဲ။ထိုင်းဝန်ကြီးချုပ်အကြံပေးပါနီတန်ဝတ္တနာယာကွန်းနဲ့အမေရိကန်အခြေစိုက်ဆင်စတန်တိုက်စင်တာကတရုတ်ဌာနညွှန်ကြားရေးမှူးယွန်းချန်ကိုကိုဝင်းမင်းကမေးမြန်းပြီးတော့တင်ပြထားပါရရှင်
။ဒီပတ်တရုတ်အထူးကိုယ်စားလှယ်ခရီးကဩဂတ်စ်လတုန်းကခရီးစဉ်နဲ့အဓိကကွာပုံကိုဝါရှင်တန်အခြေစိုက်စတင်ဆန်စင်တာအရှေ့အာရှဆိုင်ရာပူးတွဲညွှန်ကြားရေးမှူးလည်းဖြစ်တဲ့ယွန်းဆန်ကအခုလိုဆက်ရှင်းပြပါမယ
်။
ဒီတစ်ခေါက်တရုတ်ရဲ့အဓိကပေးချင်တဲ့သတင်းစကားကတော့အရင်တစ်ခေါက်ကနေအရန်ကိုကွာပါတယ်။ပြီးခဲ့တဲ့ခရီးစဉ်တုန်းကတက်ဆိုင်ရာအဖွဲ့တွေနိုင်ငံရေးပါတီတွေအကြားဆွေးနွေးညှိနှိုင်းပြီးတော့အပေးယူလုပ်ဖို့အနေအထားရှိမလားဆိုတာကိုသွားပြီးဆွေးနွေးတိခေါက်ကြည့်ရပါ။ဒီတစ်ခေါက်ခရီးစဉ်ကတော့အာဆီယံကပြန်ကြိုးလိုက်တဲ့သတင်းစကားတွေကိုသွားပါဖို့ဖြစ်ပုံရပါ
ဒီကာကတော့အာဆီယံလေးနိုင်ငံဖြစ်ပါတယ်ဒီထဲမှာတရုတ်အတွက်မပြောစီနိုင်ပေမဲ့လို့အခုတရုတ်ကအာဆီယံအကြားဆက်ဆံရေးနဲ့တခြားကိစ္စရပ်တွေကိုညှိနှိုင်းရေးအကုန်လုံးမှာအထူးအဓိကကျတဲ့အခမ်းအနားကနေလှုပ်ဆောင်ပေးဖို့တရုတ်နဲ့အာဆီယံအကြားပေါင်းစပ်ညှိနှိုင်းရေးကိုတာဝန်ယူခဲ့ရတာပါဒီခန့်ကဏ္ဍကိုမလုပ်နိုင်တော့တာအပြင်အခုလာမဲ့ထိပ်သီးပွဲမှာမတည့်ရဘူးများနေပါတယ်အဓိကဖြစ
ော့လက်ရှိအခုလိုဖြစ်နေတာရဲ့အဓိကပြဿနာကိုမေးရမှာတရုတ်အမေရိကန်ဆက်ဆံရေးနဲ့ကြွေးကြင်တဲ့ရင်ဆန်က
Currently the legitimacy of the ICC is not
လက်ရှိပြဿနာကစစ်ကောင်စီရဲ့တရားဝင်မှုကိုပြည်တွင်းမှာရောနိုင်ငံတကာမှာပါအခုမြန်မာအဖွဲ့ဝင်ဖြစ်နေတဲ့ဒီဒေသတွင်းအဖွဲ့တွေမှာလည်းလက်တွေ့အတိအမှတ်မပြုတ်နိုင်ကြသေးပါဘူးဒါကစစ်ကောင်စီအနေနဲ့သူ့ကိုယ်သူတရားဝင်နိုင်တဲ့အာဏာရယူထားတယ်လို့ထင်မြင်ယူဆနိုင်ပေမဲ့လို့ဒီတရားဝင်မှုကိုနိုင်ငံတကာမှာရနိုင်ဖို့ကလက်တွေ့နိုင်ငံရေးအခြေအနေမှာမဖြစ်နိုင်ဘူးလေဒီအခြေအနေမှာစစ်ကောင်စီနဲ့ခေါင်းဆောင်ဗိုလ်ချုပ်မှုကြီးမင်းအောင်နိုင်အနေနဲ့ဘာကြောင့်ရှေ့ဆက်တိုးဖို့မဖြစ်နိုင်ဘူးဆိုတာနဲ့လူကျင်တဲ့အနေအထားရောက်နိုင်မယ်မရောက်နိုင်ဘူးဆိုတာကိုပြန်စဉ်းစားနိုင်ဖို့ဖိအားပေးချက်လေဖြစ်လာနိုင်ပါတယ
်ဒီပြဿနာကိုဘလို့ဖြေရှင်းသင့်ပါလဲလို့ဆက်မေးရမှာအရင်ချိုင်းဝင်ကြီးချုပ်ချွန်လိပိုင်ပြောခွင့်ရဖြစ်ခဲ့ပြီးလက်ရှိချူလာလကုန်းတက္ကသိုလ်နိုင်ငံရေးသိပ္ပံပမခလည်းဖြစ်တဲ့ဒေါက်တာပန်နီထန်က
As a good neighbor I think Thai people including myself
အင်းကြီးကောင်အဖြစ်ကျွန်တော်လည်းပါတဲ့ထိုင်းပြည်သူတွေအနေနဲ့အခုအခြေအနေကိုအထူးစိုးရိမ်ပါတယ်မြန်မာနိုင်ငံတွင်ကမတူညီတဲ့အဖွဲ့တွေရောအခုဒေတာတွင်ကကွဲပြားနေတဲ့အဖွဲ့တွေအားလုံးပါအားလုံးအတွက်ကောင်းတဲ့အဖြေတစ်ခုပေါ်လာဖို့မျှော်လင့်ချက်နဲ့သက်ဆိုင်တဲ့အဖွဲ့တွေအားလုံးဝိုင်းညှိပေးကြဖို့လိုပါတယ်ဒါမှမဟုတ်ရင်တော့အခုလာမယ့်အာဆီယံဆိုင်ရာထိပ်သီးပွဲတွေအတွက်အောင်မြင်မှုတွေပိုမရမှာအထူးစိုးရိမ်နေပါတယ်
။ဒါပေမဲ့မြန်မာစစ်ကောင်စီခေါင်းဆောင်ကိုအခုထိပ်သီးပွဲကပယ်ပြီးဖိအားပေးုံနဲ့မြန်မာစစ်သနာအခြေထွက်ဖို့မတေချဘူး။ရှေ့ဆက်အေးပက်အာရှပစိဖိတ်စီးပွားရေးပူးပေါင်းဆောင်ရေးဖိုရမ်နဲ့အာဆီယံထိပ်သီးပွဲအတွက်လည်းဆက်စိုးရိမ်နေရတယ်လို့ပမ္ပခပန်နီချန်ကအဲဒီတော့မြန်မာရေနိုင်ငံတကာအနေနဲ့ဘယ်လိုဆက်ဖြေရှင်းဖို့ရှိနေတာကိုဆက်မေးရမှာယွန်းဆန်ကလည်း
For Myanmar to evolve out of the current stalemate
မြန်မာနိုင်ငံအနေနဲ့အခုလက်ရှိအကျပ်တဲကနေရုန်းထွက်ဖို့တကယ်တမ်းဖြစ်လာနိုင်ခြင်းမရှိဘူးလို့အားလုံးကသိထားပါတယ်။နိုင်ငံတကာရဲ့အတိအမှတ်ပြုမှုရသည်ဖြစ်စေမရသည်ဖြစ်စေစိတ်အချို့ကြီးတာရှည်သွားနိုင်တာကိုလည်းအားလုံးကမြင်ထားပါတယ်။ဒါပေမဲ့ဒီချိန်ထဲမှာပဲအမျိုးသားပြန်လည်တည်မြဲရေးရရှိဖို့ငြိမ်းချစွာရှိနိုင်နိုင်ဖို့စစ်ကောင်စီနဲ့ NLD အကြားဗိုလ်ချုပ်မှုကြီးမင်းအောင်နိုင်နဲ့ဒေါအောင်ဆန်းစုကြည်အကြားအပေးအယူလုပ်နိုင်မဲ့နိုင်ငံလေးများပေါ်လာနိုင်မလားလို့အများစုကဆက်လက်မျှော်လင့်ပြီးတော့စူးစမ်းနေကြတာပါ
။ဒါဖြင့်မြန်မာစစ်ကောင်စီအနေနဲ့လက်ရှိအခြေအနေအတိုင်းအခုပြဿနာကိုကြော်နိုင်ဖို့ခက်တာကိုသတိပြုဖို့လိုတဲ့ဒါမှမဟုတ်ရေစစ်တပ်ကပြောတယ်လို့နိုင်ငံကိုကာကွယ်ထိန်းသိမ်းရမရောက်ပဲအရင်လိုထိချက်ပြန်ဖြစ်စေနိုင်တယ်လို့ကျွမ်းကျင်သူတွေကထောက်ပြခဲ့ပါတယ်
။ဒါကတော့ကိုဝင်းမင်းမင်းပြန်တင်ပြထားတာဖြစ်ပါရဲ့ရှင်။အခုလိုမျိုး VOA ကထုတ်လွှင့်နေတဲ့သတင်းတွေကို VOA မြန်မာပိုင်းရဲ့ website စာမျက်နှာနဲ့ VOA မြန်မာပိုင်း Facebook page တွေမှာလည်းနှာစင်ကြည့်ရှုနိုင်ပါရဲ့ရှင်။အမေရိကန်ပြည်ထောင်စု Arizona ပြည်နယ်မှာမိုးခေါင်ရေချတဲ့အတွက်စိုက်ပျိုးရေးသမားတွေဘလောက်အခက်အခဲလဲဖြစ်နေတဲ့ဆိုတာကိုမကြာခင်ထုတ်လွှင့်ပေးမဲ့သုတဆုံးတဲ့ American တခွင်အစီအစဉ်မှာသိရပါမယ်။ VOA မြန်မာပိုင်းရဲ့ညဘက်ထုတ်လွှင့်ချက်တွေကိုလိုင်းတူ31 32 51တို့ကနေဆက်ပြီးတော့ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင်
။ VOA မြန်မာပိုင်းစီစဉ်ရဲ့ Radio နဲ့ရုပ်မြင်သံကြားထုတ်လွှင့်ချက်တွေကိုအချိန်မရွေးကြည့်ရှုနားဆင်နိုင်ဖို့ VOA Mobile App အသစ်ကို Smartphone တွေမှာ Download ယူနိုင်ပါပြီ။Android phone တွေအတွက်ဆိုရင် Google Play နဲ့ iPhone တွေအတွက် Apple App Store တွေမှာ VOA Burmese ဆိုတဲ့ App ကို download လုပ်နိုင်ပါတယ် VOA မြန်မာဌာနဆိုတဲ့ logo နဲ့ဖြစ်လို့ရှာဖွေရတာလွယ်ကူပါတယ်ဒီ application ကနေ VOA အစီအစဉ်တွေကိုဓာတ်ရိုက်နားဆင်ကြည့်ရှုနိုင်တဲ့အပြင်ကိုနှစ်သက်ရာအချိန်တိုင်းမှာလည်းသတင်းဆောင်မတွေအပတ်စဉ်ဌာနတွေကိုနားဆင်ဖတ်ရှုနိုင်ပါတယ်ညာ
နိုဝင်ဘာလ19ရက်တက်စာတင်ကြပဲအတွက် VOA အစီအစဉ်တွေကိုည7:00နာရီအထိဆက်ပြီးတော့ထုတ်လွှင့်သွားမှာဖြစ်ပါတယ်။အခုဆက်ပြီးတော့နားဆင်ရမယ့်အပတ်စဉ်ထုတ်လွှင့်နေတဲ့အစီအစဉ်တွေထဲမှာတော့ရေရှားမှုကြုံနေတဲ့ American ပြည်ထောင်စု Arizona ပြည်နယ်ကစိုက်ပျိုးရေးသမားတွေရဲ့အခက်အခဲကိုသိရမယ့်သုတဆောင်တဲ့ American တခွင်ကဘာကြီးပူနွေးလာမှုနဲ့ပတ်သက်လို့ဖော်ထုတ်ခဲ့တဲ့သိပ္ပံပညာရှင်၃ယောက်အကြောင်းသိရမယ့်သိပ္ပံနဲ့ဤပညာအစီအစဉ်တွေကိုမကြာခင်မှာနားဆင်ရပါမယ်။အခုအရင်တော့အမျိုးသမီးဌာနကိုထုတ်လွှင့်ပေးပါမယ်ရှင်။ကဘာကြီးရေရှည်စိမ့်လန်းတည်တဲ့နိုင်ရဲ့အတွက်အဖက်ဖက်ကနေထိမ့်သိမ့်ကာကွယ်ဖို့လိုအပ်တယ်ဆိုတာကိုသဘောပေါက်တဲ့ကမ္ဘာကောင်းဆောင်တွေကစားလို့ចောင်းသူចောင်းသားလေးတွေအထိစူးစမ်းဆောင်ရွက်နေကြပါတယ်။ UK နိုင်ငံ Brighton မြို့ကသူနာပြုတစ်ယောက်ကတော့သူနေတဲ့မြို့ကကမ်းခြေမှာဆွန့်ပစ်ထားတဲ့ plastic ပစ္စည်းတွေကိုလိုက်လံကောက်ယူစုဆောင်ပြီးတော့အမှုပညာပစ္စည်းလေးတွေဖန်တီးနေပါတယ်။ကမ္ဘာပင်လယ်သမုဒ္ဒရာကြီးထဲရောက်နေတဲ့ဆွန့်ပစ် plastic အပိုက်တွေရဲ့ဆိုးကျိုးကဘလောက်တောင်ကြီးမားနေတယ်လဲဆိုတာကိုဒီသတင်းဖတ်အမျိုးသမီးခန္ဓာမှာ Mac Computer စူးစီးတင်ပြထားပါရရှင်။ကမ္ဘာတဝန်းပလတ်စတစ်ပစ္စည်းသုံးစွဲမှုတွေကျိုးလာတာနဲ့အမျှအလွယ်တကူပျက်စီးပျောက်ပြက်မသွားနိုင်တဲ့ပလတ်စတစ်ဆွန့်ပစ်ပစ္စည်းတွေဟာနှစ်စဉ်တန်ချိန်တန်300လောက်အထိရှိလာနေပြီးသဘာဝပတ်ဝန်းကျင်ကိုအကြီးအကျယ်ထိခိုက်ပျက်စီးလာနေတယ်လို့သဘာဝပတ်ဝန်းကျင်ရေးရာကုလသမဂ္ဂအစီအစဉ် UNEP ကသတိပေးချပါတယ်။ပင်လယ်သမုဒ္ဒရာတွေထဲရောက်လာတဲ့ပလတ်စတစ်ဆွန့်ပစ်ပစ္စည်းပေါင်းဟာနှစ်စဉ်တန်ချိန် 8 တန်းလောက်ရှိပြီးရေသရဝါတွေနဲ့သူတို့ရှင်သန်နေထိုင်တဲ့သမုဒ္ဒရာတွေရဲ့ဂေဟာစနစ်တွေပျက်စီးတိမ်ကောလာတဲ့အထိချင်းချောက်မှုတွေဖြစ်လာစေပါတယ်။ဒါကြောင့်လည်းဒီလိုပလတ်စတစ်အမိုက်တွေကိုဘယ်လိုထိန်းချုပ်ကြမလဲ။ဘယ်လိုပြန်လည်အသုံးပြုပြီးသဘာဝပတ်ဝန်းကျင်အတွက်ထိခိုက်မှုနည်းအောင်လှုပ်ဆောင်ကြမလဲ။စူရာတွေကိုသဘာဝပတ်ဝန်းကျင်ရေးတက်ချွာလှုပ်ရှားသူတွေကကြိုးပမ်းဆောင်ရွက်လာကြပါတယ်။ UK နိုင်ငံ Britain မြို့ကသူနာပြုဆရာမဆန်ဒီအပလင်ကတော့မနေ့ခင်းတိုင်းမှာသူနေထိုင်တဲ့နေရာအနီးကမ်းခြေတစ်လျှောက်ရေထဲကမျောပါလာတဲ့ပလတ်စတစ်အမိုက်တွေကိုလိုက်လံကောက်ယူစုဆောင်ပါတယ်။အင်္ဂလန်တောင်ပိုင်းကမ်းရိုးတန်းမှာတည်ရှိတဲ့ဗြိတိန်မျိုးဟာခီးတွားတွေအများပြားလာရောက်လို့ရှိတဲ့နေရာဖြစ်တယ်လို့ဆွန့်ပစ်အမိုက်တွေကလည်းပေါ်ပါတယ်။ဒါကြောင့်သူနာပြုဆီယာမအပလင်အတွက်တစ်နေ့တစ်နေ့ကမ်းခြေမှာရှိနေတဲ့အမိုက်တွေကကောက်လို့မကုန်နိုင်အောင်ဖြစ်နေရပါ။သူကောက်ယူလာတဲ့ဆွန့်ပစ်ပလတ်စတစ်အမိုက်တွေကိုအကောင်းဆုံးပြန်လည်အသုံးပြုနိုင်မဲ့နည်းလမ်းတစ်ခုကိုသူနာပြုဆီယာမအပလင်ရှာတွေ့ခဲ့ပါတယ်။စိတ်ယုံမှာပြင်ပပန်းပန်းအလုပ်လုပ်ပြီးပြန်လာတဲ့အခါတိုင်းအမှုပညာလက်ရာတချို့ဖန်တီးပြီးစိတ်အပန်းပြေလေးရှိတဲ့အပလင်ဟာကိုဗစ်ကာလအသွာလာကန့်သတ်မှုတွေရှိနေတဲ့အချိန်မှာသူစုဆောင်ကောက်ယူထားတဲ့ပလတ်စစ်ဆွန့်ပစ်ပစ္စည်းတွေနဲ့အမှုပညာလက်ရာတွေကိုစတင်ဖန်တီးလာခဲ့ပါတယ်။ဒီလိုဖန်တီးရတာကသူ့အတွက်အကောင်းဆုံးစိတ်အပန်းပြေနည်းဖြစ်တယ်လို့ဆွန့်ပစ်ပလတ်စတစ်တွေကိုပြန်လည်အသုံးပြုတဲ့အတွက်သဘာဝပတ်ဝန်းကျင်ထိခိုက်မှုနည်းစေဖို့လည်းသူကအဓိကရည်ရွယ်ပါတယ်။အမှုပညာဖန်တီးသူတရားအနေနဲ့အယောင်သွေးစုံတဲ့ပစ္စည်းလေးတွေတွေ့တဲ့အခါမှာဝမ်းသာရပေမယ့်ဒါကပလတ်စတစ်ဆွန့်ပစ်အမိုက်တွေဖြစ်နေတဲ့အခါမှာတော့ဒီလိုပလတ်စတစ်တွေရဲ့တက်ရောက်မှုကိုတွေးမိပြီးစိတ်မကောင်းဖြစ်ရပြန်တယ်လို့သူနာပြုဆရာမဆမ်မီအပလင်ကပြောပါတယ
် Anything colorful I'm happy to find it makes me it's sad because in
one အယောင်သွေးရှိတဲ့ဘာပစ္စည်းလေးပဲတွေ့ကျွန်မပြောပါတယ်အဲ့ဒါလေးတွေကအမှုပညာဖန်တီးဖို့အတွက်တော့အင်မတန်ကောင်းတာမို့တစ်ဖက်မှာဒါလေးတွေတွေ့ရင်ကျွန်မစိတ်ထဲမှာပျော်မိပေမဲ့တစ်ဖက်မှာတော့လေဒီပစ္စည်းတွေကဘာလို့ကမ်းခြေမှာရှိနေရတာလဲဆိုတဲ့အတွင်းနဲ့စိတ်မကောင်းဖြစ်မိပါတယ်။ဒီပလတ်စတစ်အမှိုက်တွေကဒီလိုနေရာမှာမရှိသင့်ဘူးလေ။ပြီးခဲ့တဲ့နှစ်တွေအတွင်းမှာကျွန်မတယောက်တည်းရှာတွေ့တဲ့ပစ္စည်းတွေတင်အတော်ကိုများတာပါ။သူတယောက်တည်းရှာဖွေတွေ့ရှိတဲ့ပလတ်စတစ်ဆွပြင်းပစ္စည်းတွေတော့မရေမတွက်နိုင်ဖြစ်နေတဲ့ဆိုရင်နေ့စဉ်ဒီလိုဆွန့်ပစ်ပစ္စည်းတွေဘလောက်တောင်ရှိနေအောင်လဲဆိုတာတွေ့ပြီး Appling ကတော့စိတ်မကောင်းဖြစ်နေတဲ့သူပါ။ဒါကြောင့်လဲဒီလိုဆွန့်ပစ်ပစ္စည်းတွေကိုတတ်နိုင်တဲ့လောက်ပြန်လဲအသုံးပြုတယ်လို့ပြောပါရယ်။သူ့အနေနဲ့အယောင်သွေးစုံပစ္စည်းတွေနဲ့အမှုပညာလက်ရာတွေဖန်တီးပြတာကတော့ Britain မြို့ကလိင်တူစုံမဲ့သူတိုင်ဝမ်ကိုထင်ဟပ်စေတဲ့တက်တန့်ရောင်စုံသင်္ကေတကိုဖော်ပြရာရောက်စေဖို့ဖြစ်တယ်လို့ Britain မြို့သားကျန်းမာရေးဌာန NHS ကျန်းမာရေးဝန်ထမ်းတယောက်အနေနဲ့လဲဒီတက်တန့်ရောင်ဟာကပီးကာလာအတွင်းNHS ကျန်းမာရေးဝန်ထမ်းတွေကိုထောက်ခံအားပေးကြောင်းပြသတဲ့သင်္ကေတတစ်ခုဖြစ်နေတာကြောင့်ပါ
။လည်းလူပုံစံနဲ့ပဲဖြစ်ဖြစ်သူ့အတွက်ကတော့အခုလိုပလတ်စတစ်စုပ်ပစ်ပစ္စည်းတွေကိုပြန်လည်အသုံးပြုဖို့ကတိတ်ကိုအရေးကြီးပါတယ်
။ Recycling waste as a resource I think is really really important.And this stuff would have just
ended up in the mind တွေကိုတနည်းရရမှာအသုံးပြုနိုင်တဲ့ပစ္စည်းတစ်ခုဖြစ်မည်မို့ကအင်မတန်ကိုအရေးကြီးပါတယ်။မဟုတ်ရင်တော့ဒီပစ္စည်းတွေဟာမြေကြီးဒါမှမဟုတ်အမိုက်ပုံတွေထဲမှာပဲရှိနေမှာပါ။အခုလိုပြန်ပြီးတော့သုံးလိုက်တော့တယောက်ယောက်ရဲ့အိမ်နေရာမှာအနည်းဆုံးနှစ်အနည်းချင်းလောက်ပဲဖြစ်ဖြစ်တယောက်ယောက်အတွက်နှစ်လူပွဲရာအရာတစ်ခုဖြစ်တော့ရှိနေနိုင်ပါတယ်။အစပိုင်းမှာတော့သူ့ရဲ့အနုပညာဖန်တီးမှုတွေကိုပြည်တော်စုတွေနဲ့မိတ်ဆွေတွေအတွက်လက်ဆောင်ပစ္စည်းလေးတွေအဖြစ်စာပြီးဖန်တီးခဲ့တာပါ။ဒါပေမဲ့နောက်ပိုင်းမှာတော့သူ့ရဲ့လက်ရာတွေတစားတစားလူသိညားလာခဲ့ပြီးလန်ဒန်မြို့တော်ကပါမှာယူသူတွေရှိလာပါတယ်။အလွယ်တကူပျက်စီးပျောက်ပြယ်မသွားနိုင်တဲ့ plastic အမိုက်တွေကမ္ဘာပေါ်ကသမုဒ္ဒရာကြီးတွေထဲမှာဘလောက်ကြာကြာကလေးကဘလောက်တောင်များများရှိနေမလဲဆိုတာကတော့သူနာပြုဆီယာမအပလင်းရှာဖွေစုဆောင်ရရှိတဲ့စွန့်ပစ်ပစ္စည်းတွေကိုကြည့်ုံနေတယ်သိနိုင်ပါတယ်။
I found quite a few old finds on the beach a few months ago. I found a plastic bottle, fairy liquid bottle.
ဟိုနှစ်အတော်ကြာကပစ္စည်းတချို့ကိုတော့မှကမ်းခြေမှာကျွန်မရှာတွေ့ဘူးပါတယ်။တိတ်မကြခင်လအနေငယ်တုန်းကလည်း fairy တစ်စိမ့်ရေဘူးလေးတစ်ခုကျွန်မတွေ့ခဲ့တယ်။အဲ့ဒါလေးဆိုရင်1980ဒီလိုနှစ်တွေလောက်ကဘူးလေးလို့ထင်ပါတယ်။ Round Tree Smarty Chocolate ဘူးဖုံလေးလည်းရှာတွေ့ဘူးတယ်။အဲ့ဒါကလည်း1960 80လောက်တုန်းကပစ္စည်းတွေပါ။အခုထိအကောင့်တိုင်းရှိနေကြတော့မယ်ဒီမှာကြည့်လေ။ပလတ်စတစ်အမိုက်တွေဟာနှစ်ပေါင်းများနဲ့ချီတဲ့အထိပြက်ပြယ်မသွားနိုင်ပါဘူး။ဒီလိုအလွယ်တကူမပြက်စီးတဲ့ပလတ်စတစ်အမိုက်တွေပင်လယ်ထဲဆွန့်ပစ်ကြတဲ့အခါရေသရဝါတွေအများပြားထိခိုက်ပျက်စီးကြရပါတယ်။ဒီအထဲမှာရှားပါပင်လယ်လက်ကြီးတွေလည်းပါပါတယ်။ပလတ်စတစ်တွေကိုမထိန်းချုပ်နိုင်တာကတချို့ရေသရဝါတွေကိုမျိုးတုံးတဲ့အထိအန္တရာယ်ဖြစ်နိုင်တဲ့ဆူရာကိုသဘာဝပတ်ဝန်းကျင်အရေးဆောင်ရွက်နေသူတွေကလည်းသတိပေးနေကြတာပါ။ဗြိတိန်မြို့မှာရှိတဲ့ကမ္ဘာရှိအကျဆုံးအန္တရာယ်ပြတဲ့Sea Life Printer မှာစီမံကုတ်ကဲရေးမှုလုပ်နေတဲ့ Joe Williams ကတော့ plastic ဆွန့်ပစ်ပစ္စည်းတွေကြောင့်ပင်လယ်လေကြီးတွေရှင်သန်ရေးအန္တရာယ်ဖြစ်လာစေတယ်လို့ပြောပါတယ်
။ Turtles can be affected by plastic. They often view their food which they would normally eat jellyfish in the wild. A plastic bag for a turtle.
Plastic တွေကြောင့်လေတွေအန္တရာယ်ဖြစ်စေပါတယ်။လေတွေဟာသဘာဝအတိုင်းနေထိုင်သွားလာချိန်မှာ jelly ငါးလွေးတွေကိုစားကြပါတယ်။ဆွန့်ပစ် plastic အိတ်တွေက jelly ငါးနဲ့အတော်လေးတူကြပါတယ်။ဆိုတော့လက်တွေအတွက်ကပလတ်စတစ်တွေအိုးဒါငါတို့အစားပဲစားမယ်ဆိုတာမျိုးနဲ့စားကြတာပါပလတ်စတစ်တွေသူတို့ဥရဲရောက်တဲ့အခါမှာတော့အန္တရာယ်ဖြစ်ပြီးတေကြရပါတယ
်သမုဒ္ဒရာတွေရောက်လာတဲ့ပလတ်စတစ်အစိတ်အပိုင်းအစာအနာ၄စင်၈တန်းလောက်ရှိတယ်ဆိုတာကိုသိရင်လူတွေအားသင့်ကောင်းတင်နိုင်ပါတယ်လို့လဲဝီလျံစ်ကပြောပါတယ်အခုနောက်ပိုင်းကာလတွေမှာအခြေအနေကပိုးပြီးတော့တောင်ဆိုးလာတယ်လို့သူကပြောပါတယ်
I mean, I've been doing beach cleans here for 7-odd years, and it's way, way worse.
ဒီကပင်လယ်ကမ်းခြေတွေတန်ရှင်းနေစေဖို့ကျွန်တော်ကြိုးပမ်းလှုပ်ဆောင်နေတာ9နှစ်ရှိနေပါပြီ။ဒီကာလတစ်လျှောက်လုံးမှာဒီနှစ်ကတော့အရင်နှစ်တွေကထက်အများကြီးပိုဆိုးလာပါတယ်
။ပင်လယ်ရေဟာတစ်ချိန်လုံးစီးနေတယ်လို့ရေစီးကြောင်းတွေကလည်းပြောင်းလဲနေတာကြောင့် plastic pipe တွေဟာလည်းဒီလိုရေစီးနေအတူရေနဲ့နမိတ်အကန့်အသတ်မရှိရွေလျားမျောပါနေကြတာပါ။ဒါကြောင့်တနေရာတိုင်းမှာတရှိနေအောင်လုပ်နေုံနဲ့မလုံလောက်ပဲနေရာတိုင်းမှာအားလုံးကဝိုင်းဝန်းဆောင်ရွက်ကြဖို့လိုအပ်တယ်လို့ Williams ကပြောပါတယ
် It's quite hard to think that leaving a plastic bag on Brighton Beach could affect a loggerhead turtle in Greece but it most certainly
Brighton ကမ်းခြေမှာ plastic အိတ်တလုံးပြစ်ချထားခဲ့လိုက်တာကဂရိနိုင်ငံမှာရှိတဲ့ရှားပါပင်လယ်လေတွေကိုထိခိုက်စေလိမ့်မယ်လို့တွေးဖို့ကခက်ကောင်းခက်ပါလိမ့်မယ်ဒါပေမဲ့ဒါကတကယ်ကိုဖြစ်နေတာပါသမုဒ္ဒရာရေစီးကြောင်းတွေရဲ့အပြောင်းအလဲရေရှားမျောပါဖို့လွယ်တဲ့သဘာဝတွေအရပလတ်စတစ်အမိုက်တွေဟာကမ္ဘာတဝန်းဘယ်နေရာကိုမဆိုရောက်သွားနိုင်ပါတယ
်။ဒါကြောင့်လေသူနာပြုဆီယာမလေးအေပလင်းကတော့သူ့ရဲ့အနုပညာပစ္စည်းတွေဖန်တီးဖို့အတွက်လိုအပ်တာပဲဖြစ်ဖြစ်မလိုအပ်တဲ့အရာပဲဖြစ်ဖြစ်ကမ်းခြေကိုရောက်လာတဲ့ပလတ်စတစ်အမိုက်မျိုးစုံကိုကောက်ယူဖယ်ရှားပေးပါတယ်။ဒီကနေ့ကမ္ဘာကြီးခြုံနေရတဲ့သဘာဝပတ်ဝန်းကျင်ဆိုင်ရာပြဿနာတွေထဲမှာအကြီးမားဆုံးပြဿနာကြီးနှစ်ခုကရာသီဥတုဖောက်ပြန်ပြောင်းလဲမှုနဲ့ပလတ်စတစ်ညင်ညမ်းမှုပြဿနာဖြစ်တဲ့ဆိုတာကိုကျွမ်းကျင်ပညာရှင်တွေကထောက်ပြပြောဆိုထားကြပါတယ်။ကမ္ဘာကြီးပူနွေးမှုဖြစ်စေတဲ့ဖန်လုံအိမ်ကျန်းဝေထုတ်လုပ်မှုဖြစ်စေတဲ့အကြောင်းရင်းတွေထဲမှာပလတ်စတစ်ပစ္စည်းနဲ့အမိုက်တွေပါပါတယ်။ရာသီဥတုဖောက်ပြန်ပြောင်းလဲမှုဟန်တာရေးအစိုးရတွေနဲ့ဖွဲ့စည်းထားတဲ့ Intergovernmental Panel on Climate Change အဖွဲ့ကသုတေသီတွေရဲ့လေ့လာချက်အရဆိုရင်ပလတ်စတစ်ထုတ်ကုန်တွေနဲ့ပလတ်စတစ်ဆုပ်ပစ္စည်းတွေကြောင့်2019ခုနှစ်အတွင်းဖန်လုံအေးတန်းငွေထုတ်လုပ်မှုပမာဏတန်ချိန်တန်း850အထိရှိခဲ့ပြီး ကြောက်ကိုမထိန်းချုံနိုင်ဘူးဆိုရင်လာမယ့်2050ခုနှစ်ကျရင်ပလတ်စတစ်ကြောင့်ဖြစ်လာတဲ့ဖန်လုံအိမ်ဓာတ်ငွေထုတ်လုပ်မှုဟာတန်ချိန် 1.8 ဘီလီယံအထိဖြစ်လာနိုင်တယ်လို့သတိပေးထားပါတယ်။ကဘာကြီးပုံမှုပူနွေးလာတာနဲ့အမျှရာသီဥတုဖောက်ပြန်မှုတွေရဲ့ထံကိုလူသားတွေတိုးပြီးတော့ခံစားလာနေကြရတာပါ။ကြောက်ကိုဟန့်တားဖို့မှာကဘာကြီးပူနွေးမှုကိုဖြစ်စေတဲ့ဖန်လုံအိမ်ဓာတ်ငွေထုတ်လုပ်မှုကိုလျှော့ချဖို့ဆိုတော့မှလည်းပလတ်စတစ်ပြဿနာကိုမဖြေရှင်းပဲခြံထားလို့မရနိုင်ပါဘူး။ကဘာကြီးပုံတွေမှုနဲ့ကဘာတဝမ်းကြုံနေရတဲ့ရာသီဥတုဖောက်ပြန်ပြောင်းလဲမှုတွေကိုစုပေါင်းကာကွယ်ဟန်တားဖို့ဆိုရမှာတော့နိုင်ငံတွေအစိုးရတွေပူးပေါင်းဆောင်ရွက်မှုကအရေးကြီးတယ်လို့ထိရောက်တဲ့ပူးပေါင်းဆောင်ရွက်မှုတွေရှိလာအောင်လူတဦးချင်းတယောက်ချင်းစီကလည်းချာဝင်သိစိတ်နဲ့ကိုတက်နိုင်တဲ့ဘက်ကနေပူးပေါင်းပါဝင်ဆောင်ရွက်ဖို့အရေးကြီးပါတယ်။ဗြိတိန်မျိုးကသူနာပြုဆီယာမအက်ပလင်းလိုချာဝင်သိနိုင်ငံသားတွေအများပြားလိုအပ်နေတဲ့ဆိုရာကိုတင်ပြရင်းဒီသတင်းပန်အမျိုးသမီးကဏ္ဍကိုဒီမှာပဲရနာခွင့်ပြုပါရှင်။မခင်ပြွေထွေးတင်ဆက်တဲ့မျိုးသမီးကဏ္ဍပါရှင်။ကဘာကြီးပူလွေးလာမှုရဲ့ကတည့်ရက်တွေကိုပိုတိအောင်ဖော်ထုတ်ခဲ့တဲ့သိပ္ပံပညာရှင်၃ယောက်အကြောင်းကိုတော့သိပ္ပံနဲ့နည်းပညာအစီအစဉ်ကြားရင်သိရအောင်ပါပါ။အခုအရင်တော့သုတဆုံတဲ့ American တခွင်အစီအစဉ်ကိုအလှည့်ပေးပါမယ်။အခုတပတ်တော့ဒီအပူဒဏ်ခံနိုင်ဒဏ်ကိုခံနေရတဲ့ American အနောက်ဖက်ချန်ဒေတာရေရှားပါမှုကျုံနေတဲ့ Arizona ပြည်နယ်ကစိုက်ပျိုးရေးသမားတွေရဲ့အခက်အခဲနဲ့စွန့်ပစ်ပစ္စည်းတွေကိုပြန်ပြီးတော့အသုံးပြုနေကြတဲ့ New York မြို့သူမြို့သားတွေအကြောင်းကိုကိုအောင်အောင်ကစူးစီးတင်ပြထားပါတယ်ရှင်
ဒါဒီလိုပုံပြင်ပြောင်းလဲမှုကြောင့်ပင်လယ်ရေမျက်နှာပြင်မြင့်တက်လာပြီးပင်လယ်ကမ်းစမ်းတဲ့ကျွန်းတွေမှာနေထိုင်တဲ့သူတွေဟာတခြားနေရာတွေကိုရွှေ့ပြောင်းနေထိုင်ကြရပါတယ်။ဒါပေမဲ့လည်းတောင်ကယ်ရိုလိုင်းနားပြည်နယ်က African American Gola Geechee မျိုးနွယ်စုတွေကတော့ဘလို့အခက်အခဲတွေကြုံရပါသေးသူတို့မွေးရမီကမခွာဘူးလို့ပြောပါရယ်။ AP သတင်းကိုအခြေခံပြီးတော့တင်ပြပေးရမယ်။အမေရိကန်ရှေ့တောင်ဘက်ပြည်နယ်တွေဖြစ်တဲ့မြောက်နယ်တောင်ကယ်ရိုလိုင်းနာ၊ဂျော်ဂျီယာ၊ဖလော်ရီဒါကမ်းရိုးတန်းနဲ့ကျွန်းတွေမှာဂေါ်လာဂီချီမျိုးနွယ်စုတွေနေထိုင်ကြတာပါ။သူတို့ရဲ့ဘိုးဘေးတွေဟာအနောက်အာဖရိကကဖြစ်ပြီးကျွန်းပြူရောင်းချခံပြီးတဲ့နောက်အမေရိကကိုရောက်လာကြပါတယ်။ဂေါ်လာဂီချီမျိုးနွယ်စုဟာတခြားအာဖရိကန်အမေရိကန်တွေထက်စာရင်ကိုယ်ဘာသာစကားနဲ့ယဉ်ကျေးမှုကိုပိုအလေးထားကြတဲ့မျိုးနွယ်စုလို့လည်းဆိုရတယ်။ငါဖန်သမားတဦးဖြစ်တဲ့ရီကီရိုက်ကအခုလိုပြောပါတယ
်Our parents taught us, son, if you ever have to run anyway.
တကယ်လို့သာကိုယ်အင်ကနေအဝေးကိုထွက်သွားရမယ်ဆိုရင်မသွားပါနဲ့။သွားရင်လည်းကိုယ်အင်ကိုရအောင်ပြန်လာပါလို့ကလေးဘွားတို့ကမိဘတွေကပြောခုပါတယ်။ဒီပြောစကားကိုအခုတတိစိတ်ထဲမှာစွဲနေပြီးတော့ဒါကကိုယ်နေရာဒီကနေဘဲမှမသွားဘူးလို့ပဲစိတ်ထဲမှာရှိပါတယ်။ကဘာပတ်ပြီးပင်မဲ့လည်းကိုယ်အင်ကိုယ်မြေလိုမျိုးမမောစရာနေရာမရှိပါဘူး။
ဖွံ့ဖြိုးတဲ့နိုင်ငံကြီးတွေကထုတ်လွှတ်တဲ့ကာဗွန်ဒိုင်အောက်ဆိုက်တန်ငွေကြောင့်ကမ္ဘာကြီးပူနွေးလာရာကနေရေခဲတွေအေးပျော်ပြီးတော့ပင်လယ်ရေမျက်နှာပြင်မြင့်တက်လာပါတယ်။နောက်ဆက်တွဲအကျိုးဆက်အနေနဲ့ရာသီဥတုဖောက်ပြန်မှုကြောင့်ကမ်းခြေတစ်လျှောက်နေထိုင်ကြတဲ့ဂေါ်လာဂီချီမျိုးနွယ်စုတွေရှင်တန်ရက်တီယာဖြစ်တဲ့စိုက်ပျိုးရေးနဲ့ငါးဖန်းလုပ်ငန်းတွေအပေါ်ဆိုးကျိုးတွေတက်ရောက်လာတာဟာချင်းတောင်ရက်လုတ်တဲ့ Corey Elston က
Home is home. You know, you love where you live, you love where you grew up.
ကိုယ်ထိုင်ရမွေးဖွားကြည့်ပင်ရကိုယ်အိမ်ကိုယ်မြေကိုကိုချစ်ရပါမယ်။မုန်တိုင်းတွေဘလို့ပဲတိုက်တိုက်ကမ်းခြေတွေတစားတစားပျောက်ကွယ်သွားရင်ပဲဖြစ်ဖြစ်ဘလောက်ပဲရာသီဥတုပူပြင်းပါစေဒါတွေဟာကုဘွားရဲ့အစိတ်ပိုင်းဖြစ်တာကြောင့်ဒီကနေဘဲမှမသွားပါဘူး
။ဒါပေမဲ့လည်းအစိုးရကတော့တဘာဝဘေးကြောင့်အခုလိုအခက်ကြုံနေရသူတွေအတွက်ပြောင်းရွှေ့နေရချထားရေးစီမံကိန်းကို1989ခုနှစ်ကုန်ပိုင်းလောက်ကတည်းကစတင်ဆောင်ရွက်လာတာပါ။ဒီလိုပြောင်းရွှေ့နိုင်မှုအတွက်လက်ရှိရေမြုပ်နေတဲ့သူတို့နေထိုင်ရနေရာတွေကိုအစိုးရကပြန်ဝယ်ပေးပါတယ်။ Illinois နဲ့ Wisconsin ပြည်နယ်တွေမှာဆိုရင်အခုလိုအစီအစဉ်စတင်တာနှစ်တော်ကြာပါပြီ။တောင်ကယ်ရိုလိုင်းနားပြည်နယ်ရေနေတော်ဝါနဲ့တဘာဝပတ်ဝန်းကျင်ထိန်းသိမ်းဆောက်ရှောက်ရေးဒါရိုက်တာ Albert George က
It has already happened in Louisiana.
Louisiana နေရာတချို့မှာပြောင်းရွှေ့ဖို့တော်တော်လေးအချိန်ယူဆုံးခဲ့ကြရပါတယ်။တနည်းအားဖြင့်ဆိုရင်အားလုံးပြောင်းရွှေ့ခဲ့ပြီးပါပြီ
။ဂေါ်လာဂီချီမျိုးနွယ်စုတွေနေထိုင်တဲ့ဒေသမှာမုန်တိုင်းကြီးတွေလည်းဝင်ရောက်လို့ရှိပါရတယ်။2016ခုနှစ်မှာ Matthew Hurricane မုန်တိုင်း2019မှာ Irma နဲ့2019မှာ Dorian မုန်တိုင်းကြီးတွေအပါအဝင်မုန်တိုင်း9ခုထက်မနည်းဝင်ခဲ့တာပါ။ဒါပေမဲ့လည်းဒီမြင်နဲ့မခွဲကျင်သူတွေရှိနေသေးပါ။ဂေါ်လာဂီချီမျိုးနွယ်စုခေါင်းဆောင်တဦးဖြစ်တဲ့ Queen Quake က
And we are rooted in this soil.
ကျမတို့ကဒီမြေမှာမြစ်တွေရှင်သန်နေတာဖြစ်တယ်လို့ကျွန်းတွေဟာကျမတို့ဘိုးဘွားတွေရဲ့ဝိညာဉ်တွေရှင်သန်ရပါ။ကျမတို့ကမြစ်ကြောင်တစ်လျှောက်ရှင်သန်နေတဲ့တိပင်တွေလို့ပြောင်းလို့မဖြစ်ပါဘူး။
မကြသေးခင်ကထုတ်ပြန်တဲ့ကမ္ဘာပိုင်ရဲ့အစီရင်ခံစာထဲမှာအခုချိန်ကနေ2050ခုနှစ်အတွင်းကမ္ဘာတစ်လောက်ကလူပေါင်းတန်းနေရာလောက်ဟာပြောင်းရွှေ့နေထိုင်ရလိမ့်မယ်လို့ခန့်မှန်းထားပါတယ်။အင်ဒိုနီးရှားနိုင်ငံဂျကာတာနဲ့မာရှယ်ကျွန်းအပါအဝင်ကမ္ဘာနိုင်ငံတချို့မှာတော့အခုလိုအခြေချပြောင်းရွှေ့ရေးစီမံကိန်းတွေစတင်နေပါပြီခင်ဗျာ။အမေရိကန်တနိုင်ငံလုံးငွေကြေးဖုံးပွားမှုနဲ့ကုန်စည်နှုန်းတက်တဲ့ဒဏ်ကိုရင်ဆိုင်နေရတာပါ။အထူးသဖြင့်အားလည်းရဲ့ရာသီနီးကပ်လာတာနဲ့အများကုန်ပစ္စည်းပြတ်လတ်မှုအလုံသမားရှားပါမှုစတာတွေလည်းကြုံနေရပါတယ်။ဒီလိုအခက်အခဲတွေကိုအမေရိကန်တွေဘလို့ဖြေရှင်းကြသလဲ၊ဘလို့တုံ့ပြန်ကြလဲဆိုတာနဲ့ပတ်သက်လို့ AFP သတင်းကိုအခြေခံပြီးတော့ပြောပြပေးရမယ်။ကယောဂကာလအလွန်ကုန်စည်နှုန်းတက်တဲ့ဒဏ်ကိုဝယ်ယူသုံးဆသူတွေအပါအဝင်ဈေးဆံတွေလုပ်ငန်းရှင်တွေလည်းရင်ဆိုင်နေရတာပါ။အရင်ကုန်စည်နှုန်းတဲ့လက်ရှိမှာ20လောက်အထိတက်သွားတယ်လို့ဆိုပါရယ်။သမရဂျိုးဘိုင်ဒန်နေထိုင်ခဲ့တဲ့အခြေစိုက်ရာဒယ်လာဝဲပြည်နယ်ဝဲလ်မင်တန်မြို့က GNE Pizza Site ပိုက်ရှင် GNE Esposito ကအစအစအရာရာဈေးတက်ကုန်ကြောင်းအခုလိုပြောပါရယ်
။ You know almost everything like even boxes right now.
ဒီကိုဒဏ်ငွေဘိုးဂျုံအမဲသားအသားကြောင်စက်ကူဘူးအားလုံးပါကိုယ်လုံးကပီဇာဘူးခက်ကောင်းကောင်းဆိုရင်$16 $18 လောက်ပဲပေးရတာပါအခုတိတ်အရေးသွေးမကောင်းတဲ့ဘူးတွေကိုဈေးနှစ်ဆပေးဝယ်ရပါတယ
်လုပ်ငန်းရှင်တွေကအရင်နှီးဆိုင်ထိုးရတဲ့ကုန်ကျစရိတ်များလာတာကြောင့်ပြန်ရောင်းချတဲ့အခါမှာလဲဈေးနှုန်းတင်ရောင်းချရပါတယ်ဒါ့အပြင်အလုပ်သမားရှားပါမှုကြောင့်လုပ်ငန်းမတွင်ကျတာကလည်းအခက်ပိုတွေ့စီတာပါတချို့ကတော့ဒီလိုအချိန်မှာအခုလိုစားတောက်ဆိုင်အယောင်းဆိုင်တွေကဝယ်မစားပဲပစ္စည်းပမာဏများများကိုပုံမှန်တစ်ခုချင်းဝယ်ယူတဲ့ဈေးနှုန်းနဲ့ရှော့ဝယ်လို့ရတဲ့ကုန်တဲ့ကြီးတွေမှာဈေးဝယ်ကြပါတယ်အမေရိကန်တွေရဲ့နေ့စဉ်လူမြင်မှုဘဝကိုတက်ရောက်စေတဲ့ဒီလိုအခြေအနေတွေဟာသမ္မတဂျိုးဘိုင်ဒန်အစိုးရရဲ့မူဝါဒနဲ့ကင်တွယ်ဆောင်ရွက်ပုံတွေအပေါ်လဲတက်ရိုက်တက်ရောက်မှုရှိနေတာပါCandice Gronsky က
I didn't vote for him but it wasn't
ထားသူ့ကိုမဲမပေးခဲ့ပါဘူးအဲ့ဒီချိန်တုန်းကတော့သူ့ကိုအခုလိုမျိုးမကြိုက်တာတော့လည်းမဟုတ်ပါဘူးအခုသူ့လုပ်ပုံကံပုံတွေကိုကြည့်ရတာတိတ်ပြီးဖတ်မကြဘူးဖြစ်နေပါတယ
်ပုံစည်းတက်ပစ္စည်းရှားလာတာကြောင့်တချို့စားတောက်ဆိုင်တွေကစိုက်မာရောင်းတဲ့နာမည်ကြီးဟင်းလျာတချို့ကိုဆက်မရောင်းနိုင်တော့ပါဘူးဒါပေမဲ့လည်းသမရရဲ့အခြေဆက်ရပြည်နယ်ဖြစ်တာကြောင့်သူ့အပေါ်မေတ္တာမပြတ်ရှိကြပါတယ် Serena's Soul Food စားတောက်ဆိုင်ပိုင်ရှင် Serena Kelly က
For and I voted for Biden.My mom
ကျမကဘိုင်ဒန်ကိုမဲပေးခဲ့ပါတယ်။သူအထက်လွှတ်တော်အမတ်ဘဝကကျမအမေကသူ့အိမ်ကိုသွားပြီးချက်ပြုတ်ပေးခဲ့ဘူးပါတယ်။ဒလဝဲမှာတော့သူ့ကိုချစ်ကြပါတယ်
။အခုလိုကုန်စည်နှုန်းတွေတက်နေတာဟာကယောဂကာလအတွင်းလုပ်ငန်းတွေရပ်ဆိုင်းကုန်ပြီးဈေးကွက်အတွင်းပစ္စည်းရှားပါမှုတွေကြောင့်ဖြစ်တယ်လို့ကြွမ်းကျင်သူတွေကသုံးသပ်ပါတယ်။ကိုရိုနာဗိုင်းရပ်စ်ကူးစက်မှုတားဆီးဖို့လူတွေကိုယ့်အိမ်မှာကိုနေကြဖို့တယောက်နဲ့တယောက်ခက်ခွာခွာနေဖို့စတဲ့စီမင်းတွေချမှတ်တာကြောင့်လုပ်ငန်းရဲ့အလုပ်သမားရှားပါမှုတွေလည်းကြုံခဲ့ရတာပါ။ဇီဝရေးလည်းပတ်မှုအကောင်းအောင်လုပ်ငန်းရှင်တွေကိုပံ့ပိုးခဲ့တဲ့ငွေကြေးတွေအလုပ်လက်မဲ့ထောက်ပံ့ခြင်းအပိုထပ်ဆောင်းပေးခဲ့ရတာတွေငွေကြေးဖောင်းပွားမှုဖြစ်လာခဲ့တာတွေကလည်းဂျိုးဘိုင်ဒန်သမရစတင်တာဝန်ယူတဲ့ဇန်နဝါရီလလောက်ကတည်းကအစပြိုးလာခဲ့တာပါ။ယင်းနည်းမျိုးနယ်မှုဆိုင်ရာကျွမ်းကျင်သူဖီလ်ဂျွန်ဆန်က
in a way he inherited a lot of this
ခုသူသွားနေတဲ့မူဝါဒကမှန်တယ်လို့ရေဘူးရပြောလို့ရပြီနဲ့ငွေကြေးထောက်ပံ့နေတာတွေကိုတသလုံးလုံနေလို့မရသလို6ရာခိုင်နှုန်းငွေကြေးဖောင်းပွားမှုကလည်းဒီအတိုင်းဆက်ဖြစ်နေလို့မရပါဘူးဖြစ်ဆက်ဘာတွေဖြစ်မလဲတွေ့ရမှာပါ
စားတောက်ဆိုင်တွေတက်စီဆိုင်တွေကိုလိုအပ်တဲ့ကုန်စည်လိုက်လံပို့ဆောင်ပေးနေတဲ့ tracker မောင်းသူတွေဟာဆိုရင်လည်းစိတ်ကန်းကနေကုန်ပစ္စည်းတက်ယူဖို့နိုင်နေချီဆောင်ရတယ်လို့ဆိုပါတယ်ကာယောဂကာလကုန်ပစ္စည်းထုတ်လုပ်မှုကျဆင်းလာပြီးတဲ့နောက်ရုတ်တရက်ပြန်မြင်မလာချိန်မှာဒီလိုအခြေအနေတွေအတွက်အစင်းနဲ့ဖြစ်မနေတာကြောင့်တင်မောဘော်ကကုန်တွေချဖို့ကြံ့ကြံနေတာပါ tracker မောင်းသူတယောက်ဖြစ်တဲ့ Tony Nguyen က
I've been driving for the port for like almost 10 years.
ဒီစိတ်ကမ်းမှာကားမောင်းလာတာ10နှစ်လောက်ရှိပါပြီ။ဒါပေမဲ့ဒီနှစ်ကအဆိုးဆုံးပါပဲ။ဒါမျိုးတစ်ခါမှမကြုံဘူးလို့သူကပြောသွားတာပါ။ Biden ဆိုရကတော့ဒီလိုကုန်စည်နှုန်းကြီးမြင့်မှုနဲ့ငွေကြေးဖောင်းပွားမှုကိုကုစားဖို့အစီအစဉ်တွေအပါအဝင် American ပြည်ထောင်စုတလွားကအခြေခံအဆောက်အုံတိုးတက်ဖွံ့ဖြိုးရေးအတွက်ဒေါ်လာ1 trillion တန်ဖိုးရှိတဲ့စီမံကိန်းကိုသမ္မတ Biden တနင်္လာနေ့ကလက်မှတ်ရေးထိုးခဲ့ပါတယ်နော်။
ကိုအောင်စီစဉ်တင်ဆက်တဲ့သုဒ္ဓဆောင်လေအမေရိကန်တခွင်အစီအစဉ်ဖြစ်ပါရဲ့ရှင်။အခုဆက်ပြီးတော့သိပ္ပံနဲ့ဤပညာအစီအစဉ်ကိုလည်းတင်ပြပါအောင်မယ်။ရာသီဥတုဖောက်ပြန်ပြောင်းလဲစေတဲ့ကမ္ဘာကြီးပူနွေးလာမှုနဲ့ပတ်သက်လို့ပုံမိုသိရှိနားလည်အောင်လို့ဖော်ထုတ်ပေးခဲ့ကြတဲ့သိပ္ပံပညာရှင်၃ယောက်ရဲ့လှုပ်ဆောင်ချက်တွေအကြောင်းကိုသိပ္ပံနဲ့ဤပညာအစီအစဉ်မှာဒေါခင်မျိုးသက်တင်ဆက်ထားပါရဲ့ရှင်။
ကဘာကြီးပုံရအောင်ဘယ်သူကလုပ်တယ်ဆိုတော့ကိုတက်တည်ပြနိုင်ခဲ့တယ်လို့ယူပဗေဒဆိုင်ရာရှုပ်ထွေးတဲ့စနစ်တွေကိုအများနားလည်အောင် ကမ္ဘာရာသီဥတုနဲ့ကမ္ဘာကြီးပူနေမှုကိုကြိုတင်ခန့်မှန်းနိုင်အောင်လုပ်ပေးခဲ့ကြတဲ့2021ခုနှစ်အတွက်ယူပဗေဒနိုဘယ်ဆုရသိပ္ပံပညာရှင်3ဦးရဲ့လှုပ်ဆောင်မှုတွေကို NASA သိပ္ပံပညာရှင်ဒေါက်တာပရိဒါတင်ကပြောပြပေးပါပါ
တခုနှစ်မှာ Nobel ယူဘဗေဒစုပေးတဲ့ဟာ3ဦးရတယ်3ဦးရက2ဦးကတော့ဒီကမ္ဘာယာတီဥတုနဲ့ပတ်သက်ပြီးတော့သူတို့ရဲ့တွက်ချက်မှုတွေသူတို့ရဲ့ဟောကိန်းထုတ်မှုတွေနဲ့ပတ်သက်တာကို Nobel Prize ကိုတဝက်ပေးပါဒီယာတီဥတုနဲ့ပတ်သက်ပြီးဒေါက်တာမာနာဘီဒီယာတီဥတုကမ္ဘာမိုးလေဝသကိုလေ့လာတဲ့ပါမောက္ခ Klaus Hasselmann တို့ရပါတယ်နောက်တစ်ဝက်ကတော့ယူဘဗေဒရဲ့တိတ်အရေးကြီးတဲ့အချက်တစ်ခုဖြစ်တဲ့ဘာသာရတစ်ခုရ statistical mechanics ဆိုခေါ်ပါတယ်အဲ့ဒါနဲ့ပတ်သက်တဲ့ဟာကိုအီတလီနိုင်ငံရောမမှာရှိတဲ့ပါမောက္ခဂျော်ဂျီယိုပါရာစီဒေါက်တာပါရာစီရတဲ့ဟာဒီအနုမြူလေးတွေ molecule လေးတွေတစ်ခုနဲ့တစ်ခုဘယ်လိုတက်ရောက်နေလဲသူတို့အားဘယ်လိုရှိတယ်လဲဒီ molecule အဆိုင်ခွဲလေးတွေက atom မှနေဖြစ်လာတယ်ဒီ molecule လေးကနေဒီ drug ဝတ္ထုတွေဖြစ်လာတယ်ပြီးနောက်ဆုံးပဲထည့်ရဆိုစကြဝဠာကြီးဖွဲ့စည်းတဲ့အခီကိုဒီလိုဖွဲ့စည်းတဲ့ပုံကဟို complex system လို့ခေါ်ရနော်ရှုပ်ထွေးစနစ်ပေါ့နော် complex system အဲ့ဒီဟာကိုတေချာလေ့လာတဲ့အခါကျတော့သူ့ရဲ့ underlying principle ပေါ့နော်သူ့မှာအခြေခံကြတဲ့အချက်လက်တွေကိုတေချာကြည့်လိုက်လို့ရှိရင် predict လုပ်လို့ရတယ် organ ထုတ်လို့ရတယ်ပေါ့နော်အဲအဲ့တော့ဒီစကြဝဠာကြီးဖွဲ့စည်းပုံကနေပြီးတော့ atom ဖွဲ့စည်းပုံဒီအနုမြူလို့ဒီဖွဲ့စည်းပုံကအလွန်တရာမှရှုပ်ထွေးတဲ့စနစ်ကြီးကိုအခြေခံကြကြလေ့လာတာကိုသူစနစ်တကျထုတ်ပေးနိုင်တဲ့အတွက်သူတို့သုံးယောက်စလုံးကိုဒီ Nobel ဆုပေးတာဖြစ်ပါတယ
်လူသားတွေအတွက်စိတ်ကိုအရေးပါတဲ့ယူပဗေဒဆိုင်ယာရှုပ်ထွေးတဲ့စနစ်တခုကကမ္ဘာယာတီဥတုဖြစ်ပါတယ်ကမ္ဘာလေးလူတဲ့ကာဗွန်ဒိုင်အောက်ဆိုက်တိုးလာတာဟာကမ္ဘာကြီးကိုပိုးပြီးပူနွေးလာစေတယ်ဆိုတော့ကိုလက်တွေ့ပြသခဲ့တယ်လို့လက်ရှိသုံးနေတဲ့ဥရုယာတီဆိုင်ယာတက်ချက်တဲ့ပုံစံကိုထုတ်ခဲ့သူကPrinceton တက္ကသိုလ်ကမိုးလေဝသပညာရှင်ပမောက္ခမာနာပီပ
ါဒီဒေါက်တာမာနာပီဘာသွားတွေ့လဲဆိုတော့ကဘာပေါ်မှာရှိတဲ့ယာတိဥဒုကိုပြောင်းလဲစေတဲ့အချက်တွေထဲမှာလေထိအားဘယ်လောက်ရှိလဲလေဘယ်ကတိုက်နေတယ်လဲဝင်ရိုးစုံမှာဘယ်အချိန်မှာအေးတယ်လဲမိုးရွာတဲ့ဟာအပူချိန်လေထိအားလေတိုက်တဲ့နှုံးကတဏှာယူဘယ်လောက်နဲ့တိုက်တယ်လဲဘယ်ဘက်ကိုလဲပြီးတော့တိုက်နေလဲမြောက်ကူလားတောင်ကူလားအဲ့ဒါတွေအကုန်လုံးထည့်တွေ့ရတယ်အဲ့ဒီ factor တွေကိုအကုန်လုံးအဲ့ဒီအချက်လက်တွေထွက်ပြီးတဲ့အခါကျတော့ तू ကပုံစံလေးတစ်ခုပေါ်ယူရဲစွမ်းအင်ကအမြဲတမ်းတတ်မှတ်တည်းရှိနေမယ်ဆိုတဲ့ဟာကို law of energy conservation ပေါ့နော်အဲယူဘဗေဒရဲ့ခြေကအကျဆုံးနေရာမှာ तू ယူပြီးတော့မှအဲ့ဒီဟာလေးကို equation ပေါ့နော်ညီညာချင်းလေးနဲ့ तू ကဟောကိန်းထုတ်ဖို့အတွက် तू စနစ်တစ်ခုကိုတင်ချအရာ तू စတွက်တာတွေ့တွေ့နဲ့အဓိကတရားခံကာဗွန်ဒိုင်အောက်ဆိုက်ဆိုတာတွေ့ဒီ1960လောက်မှာပါမောက္ခမာနပီကကမ္ဘာရာသီဥတုပြောင်းလဲတဲ့ဟာရဲ့တရားခံကဘယ်သူလဲဘယ်သူကနေစပြီးအခြေခံတာလဲဆိုတဲ့ဟာကိုသူတေချာတွက်ချီတယ်တွက်ချီတဲ့အခါကျတော့သူတရားခံကိုတွားတွေ့တယ်ဟိုတဘာဝထုတ်တဲ့ကာဗွန်ဒိုင်အောက်ဆိုက်ပဲဖြစ်ဖြစ်ဒီ anthropogenic လို့ခေါ်တယ်မနုဿလူသားတွေကနေပြီးတော့ဘေးထွက်ပစ္စည်းအနေနဲ့ထုတ်ပစ်တဲ့အဲ့ဒီကာဗွန်ဒိုင်အောက်ဆိုက်နေပြီးတော့ကဘာကြီးကိုပူနွေးမှုကိုဖြစ်စေတယ်ဆိုတဲ့ဟာကိုသူတေချာတွက်ပြီးတော့ဟောကိန်းထုတ်ခဲ့ပါတယ်။ရှင်းပြောလို့ရှိရင်အဓိကတရားခံရေကိုရင်ငွေပဲ။မိုးရွာပြီးကစမှာတအားပူလို့ရှိရင်လူကနေရအထိုင်ကတိတ်ခက်ပါတယ်။အဲ့ဒါပါလဲဆိုလို့ရှိရင်လေကျူထဲမှာရေကိုရင်ငွေအများများနေလို့ရေကိုရင်ငွေများတာနဲ့လူကပူရရောလား။ပူတယ်။ဘာကြောင့်လဲဆိုရေကိုငွေရင်ငွေသည်အပူကိုထိန်းထားလို့ဒီရေကိုရင်ငွေကိုတော့ကျွန်တော်တို့သွားကြည့်တော့ဒီပျက်အောင်လုပ်လို့မရအောင်ဒါသဘာဝအရဖြစ်တာရေကိုရင်ငွေကိုပန့်ဖို့နိုင်တဲ့အပူကိုစုပ်ပေးနိုင်တဲ့ဟာကာဗွန်ဒိုင်အောက်ဆိုက်တချင်ကကဘာကြီးကရေခဲခေတ်မှာရောက်ခဲ့အဲ့ဒီရေခဲခေတ်တုန်းကဘာကြောင့်အဲ့လောက်ကဘာကြီးကအေးသွားလဲဆိုတော့ကဘာပေါ်မှာရှိတဲ့ကာဗွန်ဒိုင်အောက်ဆိုက်ထုတ်နိုင်တဲ့ပမာဏအရှမ်းနည်းသွားတယ်အဲ့ချိန်မှာကဘာကြီးကအေးကြသွား
ကဘာကြီးဟာရေခဲတဲ့ခေတ်တွင်နဲ့ပူနွေးတဲ့ခက်တွေကိုတလဲစီကြုံခဲ့ရတာဖြစ်ပြီးလေရူထဲမှာကာဗွန်ဒိုင်အောက်ဆိုက်ပမာဏဟာဘယ်တော့မှ ppm 300ကိုမကျော်ခဲ့ပဲအခုနောက်ဆုံးရေခဲချက်အကုန်လုံးခဲ့တဲ့နှစ်ပေါင်း 2000 လုံးကကာဗွန်ဒိုင်အောက်ဆိုက်ပမာဏ ppm 280ရှိခဲ့တာဖြစ်ပြီးဒီကနေ့ခက်မှာတော့ ppm က410လားကျန်နေပြီဖြစ်ပါတယ် အခုလိုကဘာကြီးကိုပူနှဲမှုဖြစ်စေတဲ့ဈေးရုတဲ့ကာဗွန်နိုက်အောက်ဆိုက်ပမာဏတိတ်များလာတာဟာသဘာဝအထောက်အကူမကပဲလူသားတွေရဲ့လုံဆောင်မှုကရတယ်ဆိုတော့ကိုတိတာစေတဲ့ခြေရလက်ရတွေကိုကောက်နိုင်တဲ့နည်းတွေကိုတော့ဂျာမနီနိုင်ငံဟမ်ဘတ်တိုက်ကတော်က Klaus Hasselmann ကပေါ်ထုတ်ခဲ့တာဖြစ်ပါတယ်
။ပေါ်ပေါက်က Klaus Hasselmann ကမိုးလေဝသနဲ့ယာဒီဥတုဘလို့ဆက်ဆက်နေလဲဆိုတဲ့ဟာကိုတွက်ပြတယ်။မိုးလေဝသဆိုတာပါလဲဆိုစီ weather climate ဆိုတာအေးပိုင်းဆုံးအပူပိုင်းဆုံးတမပိုင်းဆုံးမန္တလေးရဲ့ယာဒီဥတုနဲ့ရန်ကုန်နဲ့တနင်္သာရီနဲ့ချင်းတောင်နဲ့မတူဘူး။အဲ့ဒါယာဒီဥတုကြောင့်ဒီယာဒီဥဒုကိုဘယ်ကဖန်တီးလိုက်လဲဆိုလို့ရှိရင်နေ့စဉ်ကျွန်တော်တို့တွေ့ကြုံနေရတဲ့မိုးလေဝသရဲ့အပြောင်းအလဲတွေကနေပြီးတော့မှယာဒီဥဒုကိုဖန်တီးပေးလိုက်တာယာဒီဥဒုပြောင်းလဲစေတာအဲ့ဒါကြောင့်ဟိုတစ်ချိန်ကအီဂျစ်နိုင်ငံလိုဟာမျိုး911ဒေတာမှာဆိုလို့ရှိရင်ယာဒီဥဒုတိတ်ကောင်းခဲ့တယ်ပိရမစ်တွေစောက်တဲ့အခါကျတော့တစ်ပင်တွေအကုန်လုံးခုံဒီတစ်တော့ပြုံသွားတယ်ဆိုပါဆိုအဲ့ဒါဒီတိုင်းနေတူတူဘာလုံနေတဲ့ဟာနေပြီးတော့မှနှစ်ပေါင်းများစွာကြာတဲ့အခါကျတော့ဗာလဲဆိုလို့ရှိရင်ယာဒီဥတုရဲ့ပုံစံနော် climate pattern ပြောင်းသွားအဲ့ဒီပြောင်းသွားတဲ့ပုံစံဘလို့ပြောင်းတယ်လဲဆိုတဲ့ဟာကိုအဲ့ပါမောက Klaus Hasselmann ကတွက်ပြတဲ့အတွက်ဒီနှစ်မှာသူတို့နှစ်ဦးကထိုက်ထိုက်တန်တန်ယူပါဗေဒနိုဘယ်ဆုကိုရတာပါ
သူတို့နှစ်ဦးနဲ့အတူယူပါဗေဒနိုဘယ်ဆုကိုပူးတွဲရခဲ့တဲ့ရောမတက္ကသိုလ်ကပမောက္ခပါရစီတို့ရဲ့တွေ့ရှိချက်တွေဟာယူပဗေဒနယ်ပယ်အတွက်သာမကတခြားသိပ္ပံပညာရပ်တွေအတွက်ပါနားလည်မှုတွေတိုးလာစေတယ်လို့နိုဘယ်ဆုကော်မတီဥက္ကဋ္ဌကပြောကြားခဲ့တယ်ဆိုတာတင်ပြရင်ဒီသတင်းပတ်သက်သိပ္ပံနဲ့နည်းပညာခန္ဓာကိုဒီမှာပဲရန်နာလည်ပါရှင်နောက်တစ်ပတ်မှာတင်ပြဆောင်ရအောင်
တော်ခင်မျိုးသက်အစီအစဉ်တင်ဆက်ခဲ့တာဖြစ်ပါရဲ့ရှင်အခုလိုမျိုးဗီဒီယို VOA ရဲ့ရေဒီယိုရုပ်မြင်သံကြားနဲ့အင်တာနက်တို့ကနေထုတ်လွှင့်တင်ဆက်နေတဲ့အစီအစဉ်တွေကိုဓာတ်ရိုက်ဖမ်းယူနားဆင်ကြည့်ရှုနိုင်တဲ့အပြင် VOA မြန်မာပိုင်းအင်တာနက်စာမျက်နှာနဲ့ Facebook စာမျက်နှာတို့ကနေလည်းထုတ်လွှင့်ပြီးသားသတင်းတွေအစီအစဉ်တွေကိုအချိန်မရွေးနားဆင်နိုင်ကြည့်နိုင်ဖမ်းနိုင်ပါတယ် VOA website လိပ်စာကတော့ burmese.voanews.com ဖြစ်ပါတယ် VOA မြန်မာပိုင်း Facebook စာမျက်နှာကတော့ VOA Burmese News ဖြစ်ပါတယ်ရှင်ဒီကနေ့ညသောက်စာနေ့ညပဲအစီအစဉ်တွေအဆုံးပသက်ခင်မှာတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းကတလဲအကြေညာပေးပါအောင်မရှင
် NLD ရမတိုင်းဝန်ကြီးချုပ်ဦးဖြိုမင်းသိန်းကဒေါ်ဆန်းစုကြည်ကိုရွှေချောင်းနဲ့ဒေါ်လာတွေပေးထားတယ်ဆိုတဲ့အမှုတွေဒေါ်ဆန်းစုကြည်ရဲ့အင်အကူဒေါ်ဝေတန်းကိုတရားလူပြတက်တဲ့အနေနဲ့ထွက်ဆိုဖို့တရားရုံးဘက်ကဆင့်ခေါ်မယ်လို့သိရပါတယ်ဘယ်ချင်းဘယ်ယုံချင်းမှဆင့်ခေါ်မလဲဆိုတော့မသိရသေးပါဘူးတရင်သမားများကာကွယ်ပေးရေးကော်မတီ CPJ ရဲ့2020ခုနှစ်နိုင်ငံတကာသတင်းလွတ်လပ်ခွင့်ဆုချင်းမြင့်ခံရသူတွေထဲမှာ DDP သတင်းဌာနရဲ့အရီတာချုပ်ဦးအေးချန်နိုင်လည်းတူးအပါဝင်ဖြစ်ပါတယ်။ဒီနေ့အတွက်စုကိုဦးအေးချန်နိုင်ကိုချင်းမြင့်တာဟာခက်ခဲအန္တရာယ်ကြောင့်မှတော်ရုံတွတ်ဆုပ်ခြင်းမရှိဘဲဆယ်စုနှစ်ပေါင်းများစွာကြာသူလုပ်ခဲ့တဲ့သတင်းလုပ်ငန်းကိုအတိမတ်ပြုလာဖြစ်ကြောင်းသတင်းတော်လို့ရတာဘယ်တော့မှလည်းမတူအောင်ပို့ပြီးအန်ဒရယ်ကြီးတဲ့အချိန်ကာလတခုအတွင်းမြန်မာနိုင်ငံမှာဘာတွေဖြစ်နေလဲဆိုတာကဘာကားအတိအောင်ဆက်လက်လို့ဆောင်ခဲ့ကြတဲ့သူနဲ့ DVB ရဲ့ခိုင်မာတဲ့တန်ဖိုးထံကိုပါအတိမတ်ပြုတာဖြစ်တယ်လို့ CPJ ကပြောပါတယ်။မြန်မာအရေးနဲ့ပတ်သက်ပြီးရှင်းတော်ရှာနိုင်ငံများဖွဲ့အာဆီယံမှာခေါင်းဆောင်အားလုံးသဘောတူချမှတ်ထားတဲ့အချက်၅ချက်ပါသဘောတူညီချက်ကိုအပြည့်အဝအကောင့်ထည့်ဖို့ဖို့ကမ္ဘောဒီးယားနဲ့ဂျပန်နိုင်ငံတို့ကမြန်မာစစ်ကောင်စီကိုတိုက်တွန်းလိုက်ပါတယ်။ဂျပန်နိုင်ငံသားရေးဝန်ကြီးနဲ့ကမ္ဘောဒီးယားဒုတိယဝန်ကြီးချုပ်နဲ့နိုင်ငံသားရေးဝန်ကြီးဆက်တယ်မလားဆက်စီရဲ့ဒေါ်သာဘီနေကတလီဖုန်းဆက်စကားပြောချိန်တွင်အဲ့ဒီလိုတိုက်တွန်းခဲ့ကြတာပါ။အမျိုးသားဒီမိုကရေစီအဖွဲ့ချုပ်အန်တလီလွတ်တော်ကိုယ်စားလှယ်တူဖြစ်သူဦးဖြိုးစရာတော်ကိုနိုမလားဆက်စီရဲ့ဒေါ်သာဘီနေကဖမ်းဆီးခဲ့တယ်ဆိုတာစစ်ကောင်စီကဒီကနေ့အတည်ပြုထုတ်ပြန်ပါတယ်။ဦးဖြိုးစရာတော်ကိုလက်နက်ခင်းရတဲ့ချုပ်နဲ့ဖမ်းမိခဲ့တယ်လို့စစ်ကောင်စီထုတ်ပြန်ချက်ထဲမှာဖော်ပြထားပါတယ်။စွန့်ရင်တဲ့ဘောထံွေထုတ်လို့ရေးလုပ်ငန်းကြီးတွေကနေစစ်ကောင်စီကိုငွေကြေးပေးသွင်းနေတာရဆိုင်ဖို့လူခွင့်ရေးစောင့်ကြည့်လေလာရေးဖွဲ့ HRW ကဒီနေ့ရက်စွဲနဲ့ထုတ်ပြန်ချက်တခုမှာတောင်းဆိုထားပါတယ်ခင်ဗျာ
ကိုကျော်ကျော်သိန်းကနောက်ဆုံးရသတင်းတွေကိုကိုကျော်ကျော်သိန်းကြေညာပေးခဲ့တာပါရှင် VOA မြန်မာပိုင်းရဲ့ November 19ရက်တောက်ချာနေ့ညဘက် VOA အစီအစဉ်တွေကတော့ဒီလောက်ပါပဲရှင်အခုညဘက်အတွက်အစီအစဉ်ထုတ်လို့ရေးမှုကနန်းလောင်ဖြစ်ပြီးတော့ဆက်ပိုင်းအင်ဂျင်နီယာတွေကတော့ Mikhail Dubensky နဲ့Rob McLean တို့ဖြစ်ပါတယ်။နောက်ပိုင်းစနေနေ့မနေ့ VOA အစီအစဉ်တွေကိုတော့လိုင်းတို25 40 51လိုင်းလမ်းမီတာ190အပြင် MHz 12.11 9.41နဲ့9.89 MHz တို့ကနေလည်းဖမ်းယူနားဆင်နိုင်ပါတယ်။ VOA အစီအစဉ်တွေကိုနားဆင်ကြည့်ရှုကြတဲ့အတွက်ကျေးဇူးတင်ပါတယ်ရှင်။ကျွန်မဆုမြတ်ပါမှာ။
This program has come to you from the Voice of America, Washington.